Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2023ခုနှစ်ဒီဇင်ဘာလ4ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အတန်လွှင့်ထုတ်လွှင့်ချက်တွေကိုရုပ်တံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွှင့်စီစဉ်လေးကိုတော့လိုင်းဒိုမီတာ19 kHz 953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ31 kHz 9335တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာညချမ်းပါသောတာရှင်များရှင်ကျမခင်လေးပါဒီညမှာထိတန်းရောက်သတင်းတွေကိုမက်ဆူမွန်နဲ့တူတင်ဆက်ပေးပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာတောင်ပိုင်းကဒေသခံတွေကိုဘေးလွတ်ရာပြေးဖို့အစ္စရေးကတိုက်တွန်းနေပါတယ်ယူကရိန်းကိုပေးနေတဲ့အထောက်ပံ့တွေကုန်မာတော့မယ်လို့အင်ဗျူရောကသတိပေးထားပါတယ်ဒေါအောင်ဆန်းစုကြည်အထူးအယူခံမှုနေပြည်တော်မှာကြားနာနေပါတယ်ဆိုတဲ့ထိတန်းရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညမှာသောရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရှမ်းပြည်နယ်မြောက်ပိုင်းမှာပြင်းထန်နေတဲ့တိုက်ပွဲတွေကတော့တရုတ်မြန်မာနယ်စပ်ကုံသွယ်ရေးရဲ့အချက်အချာနေရာတစ်ခုဖြစ်တဲ့မူဆယ်မြို့နဲ့သုံးမိုင်ခန့်အကွာအထိကိုနီးနီးကပ်ကပ်တိုက်ပွဲဝင်နေကြပါတယ
်ပြောမယ်ဆိုရင်ဒီဟာသုံးမိုင်တော့ပဲကွာတော့ပေါ့ဒီမြို့ရဲ့မူနယ်သုံးမိုင်တော့ဝင်ရှိတာ
မူဆယ်ဒေသခံပြောပြပေးသွားတာပါရှင်ဒီသတင်းနဲ့အတူပဲခူးတိုင်းထဲမှာတော့စစ်ကောင်စီရဲ့အချက်အချာကြတဲ့တပ်စခန်းတွေအားလုံးကိုထိန်းချုပ်နိုင်လိုက်ပြီလို့ကရင်မျိုးသားစီယုတ် KNU ကဒီကနေ့ပဲကြေညာပါတယ်ရခိုင်နဲ့ချင်းပြည်နယ်ဘက်မှာလည်းစစ်ကောင်စီတပ်နဲ့ရခိုင်တပ်တော်တို့ကြားတိုက်ပွဲတွေပြင်းထန်နေပါတယ်ကရင်ပြည်ဘက်မှာလည်းပြင်းထန်နေတဲ့တိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခသည်တွေအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ခဏတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင်
ဟာမစ်သွေးကြွတွေကိုအစ္စရေးတပ်ဖွဲ့တွေကကုန်းချောင်းလေချောင်းကနေတိုက်ခိုက်နေချိန်မှာပဲဂါဇာဒေသကဒုတိယအကြီးဆုံးမြို့ဖြစ်တဲ့ခန်ယူနစ်မြို့ကဒေသခံတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းကြဖို့ဒီနေ့တိုက်တွန်းလိုက်ပါတယ်။ခန်ယူနစ်မြို့အရှေ့မြောက်ဘက်ချမ်းမှာရှိတဲ့ရက်ွက်တွေမှာနေထိုင်ကြသူတွေကိုဘေးကင်းစေဖို့အတွက်မြို့ရဲ့တောင်ဘက်ဝေးလံတဲ့နေရာတွေမှာခိုလုံကြဖို့ညွှန်ကြားထားတာပါ။ခန်ယူနစ်ဒေသဟာဂါဇာကမ်းမြောင်တောင်ပိုင်းမှာရှိနေပြီးတော့အစ္စရေးကဂါဇာမြောက်ပိုင်းဟာမတ်အဖွဲ့ကိုစတင်တိုက်ခိုက်ခဲ့ကအရက်သားအများပြားထွက်ပြေးတိမ်းရှောင်နေတဲ့နေရာလေးဖြစ်ပါတယ်။အစ္စရေးဘက်ကအရက်သားတွေဘေးလွတ်ရာတိမ်းရှောင်နိုင်မှုအတွက်ကြီးညာချက်တွေကိုအများပြားထုတ်ခဲ့တယ်ဆိုပေမဲ့လျှက်စစ်မှုနဲ့အင်တာနက်ဆက်သွယ်မှုအခက်အခဲတွေရှိနေတဲ့အတွက်ဒေသခံတွေသတင်းရယူဖို့ခက်ခဲနေတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကထောက်ပြထားပါတယ်။ဂါဇာမှာခံမှန်းကြီးအားဖြင့်လူဦးရေ80ရာခိုင်နှုန်းကသူတို့ရဲ့အိုးအိမ်တွေကနေရွှေ့ပြောင်းနေထိုင်နေကြရပြီးလူတွေပြစ်ကျက်နေတဲ့ယာယီအကာအကွယ်ပေးရေးနေရာတွေမှာနေထိုင်နေကြရတယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။သတင်းတစ်ပတ်ကြာအစ္စရေးဟာမတ်အပြစ်ခတ်ရဲစဲရေးရပ်တန့်သွားပြီးတဲ့နောက်မှာအစ္စရေးဘက်ကတိုက်ခိုက်မှုတွေကြောင့်ပါလက်စတိုင်းအနည်းဆုံး300ထက်မနည်းသေဆုံးခဲ့ရပြီးတော့အော်တိုဘာလကလေးကသေဆုံးသူဦးရေကတော့4000ကျော်နေပြီးတော့လူပေါင်း15200ကျော်ဟာဒဏ်ရာရရှိခဲ့တယ်လို့ဂါဇာမှာရှိတဲ့ဟာမတ်အဖွဲ့ရဲ့ကျန်းမာရေးဝန်ကြီးဌာနကပြောထားပါတယ်။သေဆုံးသူရဲ့80ရာခိုင်နှုန်းဟာအမျိုးသမီးတွေနဲ့ကလေးငယ်တွေလည်းဖြစ်တယ်လို့ပြောထားပါတယ်ရှင်။
အစ္စရေးနေနဲ့နိုင်ငံတကာစစ်ဥပဒေတွေကိုလေးစားလိုက်နာဖို့နိုင်ငံတကာယာစဝိပြစ်မှုဆိုင်ရာတရားရုံး ICC ရှေ့နေကတိုက်တွန်းလိုက်ပါတယ်။သိမ်းပိုက်ထားတဲ့အနောက်ဘက်ကန်ဒေသမှာအစ္စရေးအခြေချနေထိုင်တဲ့သူတွေကျူးလွန်တဲ့အကြမ်းဖက်မှုတွေကိုစုံစမ်းစစ်ဆေးမှုတွေကိုလည်းအရှိန်မြင့်နေတယ်လို့လည်းပြောပါတယ်။ဂါဇာမှာဆရာဝန်တွေကမီးမရှိဘဲနဲ့ခွဲစိတ်ကုသခံနေရတာမေးစေးမပေးနိုင်မဲနဲ့ကလေးတွေကိုခွဲစိတ်ကုသနေရတာတွေအတွက်ဘယ်လိုအကြောင်းပြချက်မှမရှိပါဘူးလို့ ICC ရှေ့နေ Krin Kam ကအစ္စရေးနဲ့ပါလက်စတိုင်းဒေသတွေကို၄ရက်ကြာခီးသွားပြီးမှတနင်္ဂနွေနေ့တုန်းကအွန်လိုင်းကနေဗီဒီယိုနဲ့သတင်းစကားပါခဲ့တာဖြစ်ပါတယ်။အခုချိန်မှာတော့ဥပဒေတွေကိုလေးစားလိုက်နိုင်ရမှာဖြစ်ပြီးပြက်ကွက်ခဲ့မယ်ဆိုရင်နောက်တစ်ချိန်ကြာမှစောတကတက်လို့မရဘူးလို့လည်းသတိပေးလိုက်ပါတယ်။အစ္စရေးကတော့အော်တိုဘာလ9ရက်နေ့တုန်းကတိုက်ခိုက်မှုတွေလုပ်ခဲ့တဲ့ဟာမတ်စဖွဲ့ကိုအမြင့်ဖြုတ်ဖို့တန်လိမ့်တန်ချထားပြီးတော့ပတ်သက်ဆက်နွယ်တဲ့အုပ်စုတွေကိုခြေမုံမှဖြစ်ကြောင်းနဲ့အရက်သားတွေဘေးလွတ်ရာကိုရှောင်ကြဖို့တိုက်တွန်းထားပါတယ်။အီရန်ကအားပေးထောက်ခံတဲ့ဟာမတ်စဖွဲ့ကလည်းအစ္စရေးကိုခြေမုံမယ်လို့ကြုံးဝါထားပါတယ်။ ICC ရှေ့နေတွေကတော့ဟာမတ်စအဖွဲ့ကိုလည်းစစ်ဥပဒေတွေကိုလေးစားလိုက်နာဖို့သတိပေးခဲ့တယ်လို့ဝိုင်းဝန်းပိတ်ဆို့ခံထားရတဲ့ဂါဇာဒေသအတွက်လူသားချင်းစာနာမှုအကူအညီတွေကိုအလွဲသုံးစားမလုပ်ဖို့ကိုလည်းတိုက်တွန်းထားပါတယ်ရှင်
American Congress လွှတ်တော်ကအဆုံးဖြတ်မပေးနိုင်ခဲ့ဘူးဆိုလို့ရှိရင်ဒီနှစ်ကုန်မှာ Ukraine ကိုပေးမဲ့အထောက်ပံ့တွေကုန်တော့မယ်လို့သမ္မတ အင်ဂျီရောကဒီကနေ့ပဲတတိပေးလိုက်ပါတယ်။ဒါကနောက်နှစ်ပြဿနာမဟုတ်ပါဘူးလို့အင်ဂျီရောရဲ့ဘန်နာရေးဆိုင်ရာဒါရိုက်တာရှလန်ဒါယန်ကအောက်လွှတ်တော်နဲ့အထက်လွှတ်တော်ခေါင်းဆောင်တွေစီကိုယူကရိန်းအရေးအတွက်စာတစောင်းရေးသားပေးဖို့တတိပေးခဲ့တာပါ။ရုရှားရဲ့ကျူးကျော်မှုကိုတွန်းလှန်နေတဲ့ဒီမိုကရေစီနိုင်ငံဖြစ်တဲ့ယူကရိန်းကိုကူညီရမယ့်အချိန်ဖြစ်တယ်လို့လွှတ်တော်ကဆောင်ရွက်ရမယ့်အချိန်လို့လည်းပြောပါတယ်။ယူကရိန်းအတွက်ယာထားတဲ့ဒေါ်လာ118ဘီလီယံနီးပါးသုံးစွဲခဲ့ပြီးတော့အများစုကတော့စီးရေးမှအသုံးပြုခဲ့တာဖြစ်တယ်လို့စီးပွားရေးနဲ့စာနာထောက်ထားမှုအကူအညီပေးရေးတွေလည်းပါဝင်လို့ပြောပါတယ်ယူကရိန်းအစ္စရေးနဲ့တခြားဒေသတွေအတွက်အကူအညီပေးဖို့ဒေါ်လာ106ဘီလီယံသုံးစွဲမဲ့အစီအစဉ်ကိုအတည်ပြုဖို့သမ္မတဂျိုးဘိုင်ဒန်ကလွှတ်တော်ကိုဖိအားပေးနေတာပါအဲ့ဒီအစီအစဉ်မှာယူကရိန်းကဒေါ်လာ67ဘီလီယံအကူအညီတွေရမှာလည်းဖြစ်ပါတယ်ရှင်
ဆလနာပစ္စည်းဝယ်လို့အားတိတိတသားတိုးလာပေမဲ့အနောက်နိုင်ငံတွေကလက်နက်ကုမ္ပဏီတော်တော်များများကတော့ပြီးခဲ့တဲ့နှစ်မှာထုတ်လုပ်မှုကိုတိုးအောင်မလုပ်နိုင်ခဲ့ကြဘူးလို့ကျွမ်းကျင်သူတွေရဲ့လေ့လာချက်မှာတွေ့ရှိပါတယ်။အလုပ်သမားရှားပါမှုကုန်ကျစရိတ်ကြီးမားမှုနဲ့ကုန်စည်စီးဆင်းမှုတွေမှာအဟန့်အတားတွေကြောင့်ထုတ်လုပ်မှုအားနည်းနေတဲ့အချိန်မှာပဲယူကရိန်းတို့ပေါ်ရုရှားကျူးကျော်စစ်ကြောင်းပိုးပြီးတော့မှဆိုးခဲ့ရတယ်လို့စတော့ဟ ோம் နိုင်ငံတကာငြိမ်းချမ်းရေးသုတေသနဌာန SIPRI ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်တာပါ။ကမ္ဘာပေါ်မှာစစ်လက်နက်ထုတ်လုပ်မှုနဲ့ဝန်ဆောင်မှုအကြီးဆုံးကုမ္ပဏီကြီးတွေရဲ့2022ခုနှစ်ထဲဝင်ငွေကတော့569ဘီလီယံရှိခဲ့ပြီးတော့ဒါဟာ2023ခုနှစ်21ခုနှစ်ကထက်3.5 ရာခိုင်နှုန်းကျော်နေခဲ့တာလည်းဖြစ်ပါတယ်။ကမ္ဘာလက်နက်ဈေးကွက်ရဲ့51ရာခိုင်နှုန်းရှိတဲ့အမေရိကန်ကုမ္ပဏီ42ခုရဲ့ဝင်ငွေကလည်းပြီးခဲ့တဲ့နှစ်တုန်းက9.6ရာခိုင်နှုန်းကျဆင်းပြီးတော့302ဘီလီယံဒေါ်လာပဲရှိခဲ့ပါတယ်လို့ SIPRI ကပြောပါတယ်။အဲ့ဒီထဲမှာကုမ္ပဏီ32ခုဟာဆိုရင်လည်းဝင်ငွေစံချိန်တင်ကျော်နေခဲ့ပြီးတော့ကိုဗစ်ကရောဂါကြောင့်အလုပ်သမားရှားပါမှုကုန်စည်စီးဆင်းမှုစနစ်ပြဿနာတွေဟာဝင်ငွေရော့နေစေတဲ့အဓိကအကြောင်းရင်းတွေဖြစ်တယ်လို့လည်းဖော်ပြထားပါတယ်။အာရှနဲ့အရှေ့အလယ်ပိုင်းဒေသတွေကကုမ္ပဏီတွေကတော့လက်နက်ကနေရတဲ့ဝင်ငွေတိတိတသားတိုးလာတာကိုတွေ့ခဲ့ရပြီးတော့ဒါဟာဆိုရင်လိုအပ်ချက်ကိုအချိန်တိုအတွင်းဖြည့်ဆည်းနိုင်စွမ်းရှိတာကိုပြသနေတယ်လို့လည်းကျွမ်းကျင်သူတွေကသုံးသပ်ပါတယ်ရှင်။
ယူရီအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ခင
်ဗျာ။တနင်္လာညဗီဒီယိုရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်။ထောင်ဒဏ်33နှစ်ချမှတ်ခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေကရွှေနဲ့ဒေါ်လာတွေလက်ခံရယူခဲ့တယ်လို့စစ်ကောင်စီကဆွဆွဲပြီးထောင်ချခဲ့တဲ့အကြမ်းအမှုတွေအထူးအယူခံတင်တာကိုဒီကနေ့ကြားနာမှုလုပ်ခဲ့ပါတယ်။ NLD အစိုးရလက်ထက်နိုင်ငံတော်အတိုင်ပင်ခံအနေနဲ့တာဝန်ယူချိန်မှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းထံကနေပြီးတော့ရွှေနဲ့ဒေါ်လာတွေလက်ခံရယူခဲ့တယ်လို့ဆွဆွဲခံခဲ့ရပြီးထောင်5နှစ်ချမှတ်ခံထားရတဲ့အတွက်နိုင်ငံတော်အထူးတရားရုံးမှာအမိန့်ပြင်ဆင်ပေးဖို့လျှောက်လဲချက်တင်သွင်းခဲ့တာကိုဒီကနေ့ကြားနာမှုလုပ်ခဲ့တာပါ။ဒီကြားနာမှုမှာရှင်းနေအဖွဲ့ကတော့ဒေါက်ဆန်းစုကြည်ဟာပြစ်မှုကိုကျူးလွန်ခဲ့ခြင်းမရှိတဲ့အတွက်လွတ်ပေးတင်တယ်လို့ပြည်ထောင်စုတရားလွှတ်တော်ချုပ်ကတင်ပြခဲ့ပါတယ်။ဒီနေ့ကြားနာမှုအမှုတွေကိုတော့နောင်လာမယ့်နှစ်ဆန်းပိုင်းမှာအမိန့်ချမှတ်ဖွယ်ရှိနေပါတယ်။ပြီးခဲ့တဲ့လကလည်းနေပြည်တော်နဲ့ရန်ကုန်မှာဒေါက်ခင်ကြီးဖောင်ဒေးရှင်းအတွက်မြေနေရာဝယ်ယူမှုအဆောက်အုံစောက်လုပ်မှုတွေမှာအဂရိလိုက်စားမှုနဲ့စစ်ကောင်စီကဆွဆွဲပြီးအမိန့်ချမှတ်ထားတဲ့အဂရိမှု၄မှုနဲ့စီးပွားရေးလုပ်ငန်းရှင်မောင်ဝိတ်စီကနေဒေါ်လာနဲ့ငွေကြေးလက်ယူတာတွေရှိခဲ့တယ်ဆိုပြီးဆွဆွဲထားတဲ့အမိန့်ချမှတ်ထားတဲ့အဂရိမှု၂မှုစုစုပေါင်း၆မှုအတွက်ချမှတ်ထားတဲ့ဒီအမိန့်တွေကိုပြင်ဆင်ပေးဖို့အလျှောက်လဲချက်တွေကိုနိုင်ငံတော်အထူးတရားရုံးဘက်ကပယ်ချခဲ့ပါတယ်။ဒါ့အပြင်ပြီးခဲ့တဲ့လပိုင်းကလည်းဒေါက်ဆန်းစုကြည်ကိုနိုင်ငံတော်အကြီးညိုပြက်စီမှု905ခနဲ့တမှုတဘာဝဘေးစီမံခန့်ခွဲမှုအမှု2မှုနဲ့စကားပြောဆက်လက်ဝယ်ထားရှိလို့ဆက်သွယ်ရေးနဲ့ပို့ကုန်သွင်းကုန်အမှု2မှုစုစုပေါင်း9မှုအတွက်ကျူးလွန်ခဲ့ခြင်းမရှိလို့အပြစ်မရှိကြောင်းအထူးအယူခံကိုနိုင်ငံတော်အထူးတရားရုံးဘက်ကပယ်ချခဲ့တာရှိပါသေးတယ်။ဒီလိုပယ်ချခဲ့ရတဲ့အမှုတွေကို2010ခုနှစ်ပြည်ထောင်စုလွှတ်တော်တရားစီရင်ရေးပုံမှန်20အရပြည်ထောင်စုတရားသူကြီးချုပ်ကိုဒီအမှုတွေကိုပြန်လည်တုံ့သက်ပေးဖို့ရှေ့နေတွေဘက်ကထပ်ပြီးတော့အစဉ်အဆက်အယူခံဝင်နိုင်သေးတာမို့ဆက်လက်အယူခံဝင်သွားဖို့ရှိနေတယ်လို့ရှေ့နေတွေနဲ့နှီးဆက်သူတွေကပြောပါရယ်။လက်ရှိမှာလည်းဒီအမှုတွေအကုန်လုံးကိုအယူခံတတ်ထားရလည်းဖြစ်ပါရဲ့ရှင်။
တောင်တရုတ်ပင်လယ်အတွင်းမှာရေပိုင်နဲ့အငင်းပွားနေတဲ့နေရာကိုအမေရိကန်ရေတပ်တင်မောတရားမဝင်ဝင်ရောက်ခဲ့တယ်လို့တရုတ်စစ်တပ်ကဒီကနေ့ပြောဆိုလိုက်ပါတယ်။ အမေရိကန်ရေတပ်သင်္ဘောဟာဒေသတွင်းနိုင်ငံတွေနဲ့ရေပိုင်နဲ့အငင်းပွားပြီးတော့ထိတ်တန့်ရင်ဆိုင်မှုတွေမကြာခဏကြုံတွေ့နေရတဲ့စကန်တိုမက်ရှော့ဂျွန်နာကိုရောက်လာတာလို့တရုတ်စစ်တပ်ကပြောပါတယ်။ဒါကတော့ဒေသတွင်းကငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုအမေရိကန်ပြည်ထောင်စုဘက်ကအကြီးအကျယ်ချိန်ချောက်နေတာဖြစ်ပြီးတော့တရုတ်နိုင်ငံရဲ့အချုပ်အခြာပိုင်နက်ကိုချိုးဖောက်ခဲ့တယ်ဆိုပြီးတော့လည်းတရုတ်စစ်တပ်တောင်ပိုင်းဒေသဆိုင်ရာကုတ်ကဲရေးဌာနကြေညာချက်မှာဖော်ပြပါတယ်။အမေရိကန်ရေတပ်ကတော့ USS Gabrielle Gifford အမေရိကန်ရေတပ်သင်္ဘောဟာတောင်တရုတ်ပင်လယ်နိုင်ငံတကာရေကြောင်းနိုင်ငံမိတ်အတွင်းမှာနိုင်ငံတကာဥပဒေနဲ့အညီပုံမှန်သွားလာခဲ့တာဖြစ်ကြောင်းကိုတုံ့ပြန်ပါတယ်။အင်ဒိုပစိဖိတ်ဒေသကိုအားလုံးလွတ်လပ်တဲ့ဒေသတစ်ခုဖြစ်နေသွားလာနိုင်ရေးဆက်လက်ပြီးတော့လှုပ်ဆောင်သွားမယ်ဆိုတဲ့ခိုင်မာတဲ့ဆုံးဖြတ်ချက်ကိုပြသတာလို့လည်းအမေရိကန်ရေတပ်ဘက်ကတုံ့ပြန်ပါတယ်။ဒီတော့တွင်မှာဖိလစ်ပိုင်နိုင်ငံနဲ့ရေကြောင်းပိုင်နဲ့အငင်းပွားနေတဲ့ဝစ်ဆန်ကြောက်တန်းနေတဲ့အနားမှာတရုတ်သင်္ဘောတွေလာပြီးတော့ထားတာကလည်းအကြောင်းရှိသလိုဥပဒေနဲ့အညီထားရှိတာပါလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ပြောဆိုပါရယ်ဖိလစ်ပိုင်နိုင်ငံဘက်ကလည်းတရုတ်နဲ့နယ်မြေပိုင်နဲ့အငင်းပွားနေတဲ့ Separate ကျွန်းစုတွေကအကြီးဆုံးတစ်တူကျွန်းထဲမှာလည်းအစစ်မြင့်ဂျိုရုဆက်သွယ်ရေးရေဒါတွေနောက်ပြီးတော့သင်္ဘောသွားလာမှုတွေကိုခြေရာကောက်နိုင်တဲ့စနစ်တွေလေ့လာဆောင်ကြည့်ရေးကိရိယာတွေကိုမကြသေးခင်ကပဲတက်ဆင်ထားပါရယ်ရှင်
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာရှိတဲ့မာရဝီမြို့ကတက္ကသိုလ်အားကစားရုံတစ်ခုမှာမနေ့ကကက်သလစ်ဘာသာဝင်တွေစုဝေးပြီးလုပ်တဲ့ဝတ်ပြုဆုတောင်းပွဲမှာဖြစ်ခဲ့တဲ့ဘုံခွဲမှုနဲ့ပတ်သက်တဲ့တန်တရားရှိသူ2ဦးကိုဖော်ထုတ်နိုင်ခဲ့တယ်လို့ဖိလစ်ပိုင်ရဲတပ်ဖွဲ့တွေကပြောပါတယ်။ဒီအသေးခံဘုံခွဲမှုကို IS သွေးကြွတွေကသူတို့လက်ချက်လို့ပြောဆိုထားပြီးတော့နောက်ကွယ်ကတန်တရားရှိသူတွေကိုဖော်ထုတ်ဖမ်းဆီးသွားမယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။စုံစမ်းစစ်ဆေးမှုတွေဆက်လက်လုပ်နေစေဖြစ်တဲ့အတွက်ကြောင့်မို့လို့အခုဖော်ထုတ်ဖမ်းဆီးခံခဲ့ရသူ2ဦးရဲ့နာမည်တွေကိုထုတ်ဖော်ပြောဆိုထားတာမရှိသေးပါဘူး။အခုတိုက်ခိုက်မှုဖြစ်ပွားခဲ့တဲ့မာရာဝီဒေသဟာခွဲထွက်ရေးအကြမ်းဖက်တွေနဲ့မျိုးနွယ်စုပြိပက္ခတိုက်ပွဲတွေမကြာခဏဖြစ်ပွားနေတဲ့နေရာလည်းဖြစ်ပါတယ်။မနေ့ကဖြစ်ခဲ့တဲ့ဘုံခွဲမှုကြောင့်လူ4ဦးထပ်မံနေသေဆုံးခဲ့ပြီးလူပေါင်း50လောက်ဒဏ်ရာရခဲ့တာပါ။ဒီလုပ်ရက်ကိုဖိလစ်ပိုင်သမ္မတဖာဒီနန်မာကို့စ်ဂျူနီယာကနိုင်ငံသားအကြမ်းဖက်သမားတွေရဲ့အတိတ်တရားကင်းမဲ့ပြီးရက်ဆက်တဲ့လုပ်ရက်ဖြစ်တယ်လို့အပြစ်တင်ရှုတ်ချထားခဲ့တယ်လို့အမေရိကန်၊ဂျပန်၊ဩစတြေးလျ၊ဗြိတိန်၊တရုတ်နဲ့ကနေဒါနိုင်ငံတို့ကလည်းအကြမ်းဖက်တိုက်ခိုက်မှုအဖြစ်ကန့်ကွက်ရှုတ်ချပြီးဖိလစ်ပိုင်နိုင်ငံသားတွေနဲ့အတူယက်တီကြောင်ပြသခဲ့ပါတယ်ရှင်။
တနင်္ဂနွေနေ့တုန်းကအင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းမှာရှိတဲ့မရာပီမီးတောင်ပောက်ကွဲမှုကြောင့်တောင်တက်သမား12ဦးသေဆုံးပြီးတော့12ဦးပျောက်ဆုံးနေဆဲဖြစ်ပါတယ်။အမြင့်ပေ9400ကျော်ရှိတဲ့အဲ့ဒီမီးတောင်ကတနင်္ဂနွေနေ့တုန်းကပောက်ကွဲခဲ့တာပါ။ပြပူတွေကတော့ပေ9800ကျော်အထိထုတ်လုပ်ခဲ့တာကြောင့်မီးခိုးပြာတွေဟာအနီးအနားကျေးရွာတွေစီကိုကျရောက်ခဲ့ပါတယ်။သေဆုံးခဲ့တဲ့တောင်တက်သမားတွေကိုတော့မီးတောင်ဝရဲ့အနားမှာရှာဖွေတွေ့ရှိခဲ့တယ်လို့ဒေသခံကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။အခုထိတောင်တက်သမား3ဦးနဲ့ဒေသခံ49ဦးကိုချေချင်းကယ်ထုတ်ပေးခဲ့ရပြီးတော့မီးလောင်ဒဏ်ရာရတဲ့သူတွေကိုဆေးရုံကိုပို့ဆောင်ပေးထားပါတယ်။မီးတောင်ကတော့အခုဇက်တိုက်ပောက်ကွဲနေပါတယ်။ဒါကြောင့်ရဟတ်ရင်နဲ့ကယ်ဆယ်ရေးမလုပ်နိုင်သေးဘူးလို့ဒေသဆိုင်ရာကယ်ဆယ်ရေးအေဂျင်စီအကြီးအကဲကပြောပါတယ်။မီးတောင်ပေါင်း130ကျော်ရှိတဲ့အင်ဒိုနီးရှားမှာတော့မကြာခဏမီးတောင်ပောက်ကွဲလေးရှိပါတယ်။ပြီးခဲ့တဲ့ဇွန်လတုန်းကလည်းဖိလစ်ပိုင်နိုင်ငံအရှေ့မြောက်ပိုင်းမာရွန်မီးတောင်ရှင်လှုပ်ခတ်ခဲ့တာကြောင့်အနီးအနားဝန်းကျင်ကျေးရွာတွေကလူပေါင်း6000ကျော်ကိုအာဏာပိုင်တွေဘက်ကဘေးလွတ်ရာကိုအရေးပေါ်ရွှေ့ပြောင်းခိုင်းခဲ့ရပါတယ်ရှင်။တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျွန်မဆုမွန်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ drone နေနဲ့ပါပြင်းပြင်းထန်ထန်တိုက်ခိုက်နေတဲ့ရှမ်းမြောက်ပိုင်းတိုက်ပွဲတွေကမူဆယ်နားအထိစီးရီးတင်းမာနာနေတဲ့အခြေအနေကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကတော့တရုတ်မြန်မာနယ်စပ်ကုံသွယ်ရေးအချက်ချာနေရာဖြစ်တဲ့မူဆယ်မြို့နဲ့3မိုင်ခန့်အကွာအထိကိုနှိကက်လာနေပြီးဖြစ်ပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့105မိုင်ကနေမူဆယ်မြို့ဘက်ကိုတိမ်းရှောင်လာသူတွေရှိပေမဲ့လည်းဒီရက်ပိုင်းမှာတော့ကယ်ဆယ်ရေးယာဉ်တွေပစ်ခတ်ခံနေရတာကြောင့်ရန်နာထားရပါတယ်။ရှမ်းပြည်မြောက်ပိုင်းကစီးရီးတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုကိုဝင်းခန့်မောင်ပြောပြပေးပါမယ်ရှင်။
ပြည်ခဲ့တဲ့တဲ့ရင်ဘက်ကမူဆယ်မြို့နယ်105မိုင်မှာတိုက်ပွဲတွေပြင်းထန်ခဲ့သလိုမူဆယ်နမ်ခန်းကြားကဆယ်လန့်ဘက်မှာလည်းတိုက်ပွဲတွေရက်ဆက်ဖြစ်နေကြတာပါဒီအပိုင်းမှာတော့တိုက်ပွဲတွေဟာမူဆယ်နဲ့3မိုင်ခန့်အကွာနားထိရောက်ရှိလာနေကြောင်းမူဆယ်မြို့ကလူငယ်တို့က VOA ကိုအခုလိုပြောပါတယ
်မနေ့ကဒီနေ့ရယ်ဝင်းမာနဲ့နမ်ခုံဘောနော်မူဆယ်မြို့ရဲ့အဝင်ဘောနော်အမရာ MNDA ရေးပေါ်ကစကားစားကိုဒရုန်းနဲ့ကျဲတယ်စကားစားတွေကရဲ့ရွာထဲမှာဟိုဒီရဲ့အိမ်မှာဟိုကတော့ခုနာတော့ ဲ့ဒါကြောင့်မလို့ drone နဲ့ရှားတာအင်းဒီ drone ညာတက်ပြီးရဲ့ဒီကတော့ဒီညာ drone တက်ပြီးရဲ့ပြောမယ်ဆိုရင်ဒီဟာတော့နိုင်တော့ပဲကွာတော့ဘီဒီအမျိုးရဲ့မုတ်မူနဲ့တမိုင်တော့ဝယ်ရှိပါတယ
်ဒီကနေ့မှလည်းမြို့ရဲ့အရှေ့မြောက်ဘက်ကတမိုင်ခန့်ကွာလွယ်တင်ခန်းတောင်မှာရှိတဲ့စစ်ကောင်စီရဲ့လက်နက်ပစ်ကူစခန်းကို MNDAA က drone နဲ့ပစ်ခတ်တိုက်ခိုက်တာတွေရှိကြောင်းပြောပါတယ်။မူဆယ်ကမျိုးမီမျိုးဖတ်တို့ကလည်းလက်ရှိမူဆယ်အနီးတိုက်ပွဲဖြစ်တဲ့အခြေအနေကိုခုလိုပြောပြပါတယ်
။ဟုတ်ပါဘူး။ဒီဆက်ချာနေရတော့ကိုလုံးတိုက်ပွဲကြီးဖြစ်နေတာ။အဲဒီကနေ့ညခန်းကြောက်သူလေးစေနာပေါ့နော်။အဲ့မှာလေးစီးပြည့်ဖြစ်တယ်။ဘာလို့လဲ။အဲမူဆယ်နဲ့ပြရမှာပဲလို့ရှင်လေ။ညဟိုညဟိုမာတိသူတိုက်ပွဲကြီးဖြစ်ပြောကိုယ်ကြီးကမင်းရဲ့ကြီးကြီးကြပါတော့အဲ့မှာဖြည့်ရတဲ့ဖြည့်နေရဒီလိုမျိုးရှိနိုင်ပါတော့သူမူတဲ့ကိုကုဆတ်လာပြီးမူတဲ့ထောက်ထားနေရောက်လာပြီးဒီပဲပြောရမှာပေါ့နော်ဟုတ
်ပြီးခဲ့တဲ့ရက်ပိုင်းတွေကတိုက်ပွဲပြင်းထန်ခဲ့တဲ့105မိုင်ကအစ်စ်ဆောင်တွေဟာလမ်းပိတ်ထားတာနဲ့ကယ်ဆယ်ရေးရင်တွေကိုပြစ်ခတ်တာတွေရှိနေတာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေရပ်တန့်နေတယ်လို့လည်းပြောပါတယ်
ဒီမှာမင်းအခုဆောင်နေတော့နည်းနည်းရှိရအခုပြေးတာကအဆင်မပြေဖြစ်နေကြတယ်။ဘယ်နေရာပိတ်ထားတော့လေ။ဒီကျုံလေးတော့နည်းနည်းရောက်လာလေ။အခုချက်တော့ဒီလိုဟောပေါ့ဆောင်မှုတွေရှိတယ်။တော့ကျူရလို့ကျူနေအောင်ဒီကျက်တဲ့ကြလေပိတ်မပြောဘူး။ဟမ်ပေါ်လေပိတ်ဟိုကားရတော့ကျူတာပြစ်ခံရလို့ပြန်ပြန်ပြေးလာတယ်။အဲသူ့တော်ကသူ့ကိုထွေးနဲ့အောင်အဲမတို့ကဘူးပုံခံသူကနော်မလေးပြချာပြီသူကားရတော့ကျူတာကျူကုန်းတော့ဆယ်မပြေဖြစ်တာ
ပြည့်ရရက်တွေကတော့ဘူဆယ်မျိုးပရာဟိတဖွဲ့ရီစူပောင်းပြီးပထမနေ့မှာ2ကြိမ်ဒုတိယနေ့မှာ2ကြိမ်စစ်ဆောင်တွေကိုကဲထုတ်နိုင်ခဲ့ပေမဲ့မနေ့ကစပြီးကယ်ဆယ်ရေးရင်တွေကိုသွာလာခွင့်မပေးတော့ပါဘူးလောလောဆယ်မှာတော့ဘူဆယ်မျိုးကဗုဒ္ဓဘာသာဖုန်ကြီးကျောင်းကချင်ခရစ်ယာန်ဘုရားကျောင်းနဲ့အစ္စလမ်ဘာသာရေးဆောင်တွေမှာစစ်ဆောင်အနည်းဆုံး1000ကျော်လောက်ရောက်နေကြောင်းဘူဆယ်ဒေသခံတွေကဆိုပါတယ်105မိုင်မှာစစ်ကောင်စီတက်တဲ့ညီနောင်မမိတ်၃ဘွဲ့ချာဖြစ်ပွားတဲ့တိုက်ပွဲမှာလေရင်နဲ့ဘုံကျရာနဲ့လက်နက်ကြီးထိမှန်တာကြောင့်အရသာ10ဦးထပ်မံတေဆုံးခဲ့ကြောင်းဒေတာသွင်းသတင်းမီဒီယာတွေမှာဖော်ပြပါရယ်ဒီကနေ့မှာတော့နန်ခမ်းမြို့စခန်းတစ်ခုံးမှာစစ်ကောင်စီတက်တဲ့တအောင် TNL ချာတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီကလေကြောင်းကတိုက်ခိုက်တာတွေရှိကြောင်း TNL ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးတာအိကျော်ကပြောပါရယ်
ဟုတ်ကဲ့ဒီနေ့ကတော့လောဆယ်ဒီနမ်ခမ်မဝဲစီဒီတိုက်ပွဲဖြစ်တဲ့ဒီနေ့တည်းလေညနေနေရတော့တတိတော့မရှိသေးဘူးဟုတ်ကဲ့စကန်တိမောင
်းဒီအပိုင်းမှာမူဆယ်ကုတ်ခိုင်နဲ့နမ်ခမ်မြို့နယ်တွေမှာတိုက်ပွဲတွေဖြစ်ပွားနေကြတာပါကိုကက် MNDA ကတီးရက်ရက်ကကိုကက်ဒေသကစစ်ကောင်စီရဲ့စခန်း5ခုကိုထပ်မံတည်ယူခဲ့ကြအောင်ထုတ်ပြန်ထားပါတယ်ဒီကနေ့မှာပြောရေးဆိုခွင့်ရှိသူကိုတော့ဆက်သွယ်လို့မရခဲ့ပါဘူးအော်တိုဘာ29ရက်နေ့မှာညီနောင်မမိတ်အဖွဲ့ကတစ်တုံညာနှစ်ကိုစစ်စီရင်စတင်ခဲ့တဲ့နောက်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာအရတား95ဦးထိခိုက်ဒေဆုံးပြီး150ကျော်ဒဏ်ရာရခဲ့ကြောင်းနဲ့လျှက်စွက်ကတိမ်းရှောင်နေသူတွေ8000ကျော်ခန့်ရှိကြောင်းကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ရဲ့ဒီဇင်ဘာ1ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
ဒါကတော့ drone နေနဲ့ပါပြင်းပြင်းထန်ထန်တိုက်ခိုက်နေတဲ့ရှမ်းမြောက်ပိုင်းတိုက်ပွဲတွေကမူဆယ်နားအထိကိုဒီနီကလာနဲ့စည်ရစ်တင်းမာနေတဲ့အခြေအနေကိုကိုဝင်းခံမောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဘကိုးတိုင်းတွင်စစ်ကောင်စီနဲ့တိုက်ပွဲတွေထဲမှာအချက်အချာကြတဲ့တပ်စခန်းတွေကိုကရင်မျိုးသားစီယုံ KNU ကထိန်းချုပ်လိုက်တဲ့သတင်းကိုတင်ပြပေးကြပါမယ်ဘကိုးတိုင်းတွင်စစ်ကောင်စီနဲ့တိုက်ပွဲတွေအတွင်းမှာအချက်အချာကြတဲ့တပ်စခန်းတွေအားလုံးကိုထိန်းချုပ်နိုင်ခဲ့ကြောင်းကရင်မျိုးသားစီယုံ KNU ကဒီကနေ့ပဲကြေညာလိုက်ပါတယ်KNU တပ်မဟာ3အခြေစိုက်တဲ့ညောင်လေးပင်ခရိုင်မုံမြွနယ်ကတပ်စခန်းတွေကိုထိန်းချုပ်နိုင်ခဲ့ကြောင်းသတင်းထုတ်ပြန်ခဲ့တဲ့အပေါ်မှာတော့စစ်ကောင်စီဘက်ကလက်တလောသုံးတရာသတင်းထုတ်ပြန်တာမတွေ့သေးရပါဘူး။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်
။ကရင်မျိုးသားစီယုံ KNU တပ်မဟာ3နယ်မြေညောင်လေးပင်ခရိုင်မုံမြွနယ်ထဲမှာရှိတဲ့စစ်ကောင်စီရဲ့တပ်စခန်းအလုံးကိုကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL နဲ့ပူးပေါင်းတပ်ဖွဲ့တွေကပြီးခဲ့တဲ့ရက်တွေကစပြီးအပြင်းထန်တိုက်ခိုက်နေတာပါဒီဇင်ဘာလ4ရက်နေ့ညနေ 9:00 ခွဲအချိန်မှာတော့မုံမြို့နယ်ကစစ်ကောင်စီရဲ့စခန်းအလုံးကိုတိမ့်ပိုက်နိုင်ခဲ့ပြီးဆိုပြီး KNU ကသတင်းထုတ်ပြန်ခဲ့ပါတယ်အခုတိုက်ခိုက်ခဲ့တဲ့နေရာတွေဟာစီရဲဖြူဟာရအေးပါတဲ့နေရာတွေဖြစ်တယ်လို့နေပြည်တော်နဲ့နှီးတဲ့အတွက်အေးပါတဲ့နေရာတွေဖြစ်တယ်လို့လည်းကရင်အမျိုးသားအစည်းအရုံးကပြောရေးဆိုခွင့်ရှိသူဖရိုကလေးဆေးကပြောပါတယ်
ဟုတ်ကဲ့အတိဥဒ္ဒဘောနော်ကျွန်တော်တို့ target ထားတဲ့စခန်းပေါ့နော် six ခန်းပါပဲခန်းနဲ့ရဲလို့ဆိုရင်ဟိုဂိတ်ပြီပေါ့နော်အစီရေးမဟာဒီဟာရပြောမယ်ဆိုရင်တော့ကျွန်တော်ခမရတော့ဖက်တော့သို့တော့မုံမြင့်နယ်ကတော့ဟိုနေဒီကောနဲ့တော်တော်နင်းသွားတဲ့အခြေအနေတော့ရှိရဆိုတာပြောလို့ရတယ်နော်အနောက်တစ်ခုကဒီဘက်ဆိုင်းနေမှနေဇက်ဘက်ကိုသူတို့ရက်တက်ပြီးဖြန့်ခွဲတဲ့နေရာမှာတိကျလမ်းကြောင်းလည်းဖြစ်တယ်ပေါ့နော်အဲအဲ့ဒါတော့အလောက်တော့ဟိုသူတို့အတွက်အရေးပါတယ်လို့ကျွန်တော်တို့ပြောလို့ရတယ်ကျွန်တော်တို့အတွက်လည်းအချိန်နဲ့ကုရတာတွေကိုဟောစာပေါ့နော်ဟိုကျွန်တော်တို့ရဲ့နေမျိုးတွေကိုလာပြီးစုံမိုးတဲ့လမ်းကြောင်းဖြစ်တယ်လို့ကျွန်တော်မှတ်ရှိတယ်အတွက်ပေါ့နော်ဒါအရှိချင်းလို့လည်းပြောလို့ရပါတယ
်စစ်ကောင်စီတပ်ရဲ့ခမရ599ခမရ593မုံမြို့မှရဲစခန်းနဲ့တရားထိတ်ဂိတ်စခန်းတွေကိုကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL နဲ့တော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေကဒီဇင်ဘာလ4ရက်နေ့ညနေ 9:00 ခွဲအချိန်မှာတိမ့်ပိုက်နိုင်ခဲ့ကြောင်းကြေညာခဲ့တာပါပူးပေါင်းတပ်ဖွဲ့တွေနဲ့အတူအင်အား 1,500 လောက်နဲ့နေမြေရှင်းလင်းရေးကိုစတင်လုပ်နေပြီလို့လည်း KNU ကပြောပါတယ်အခုဆိုရင် KNU တပ်မဟာ9ခုရှိတဲ့အနေနဲ့တပ်မဟာ4ခုလောက်မှာစစ်ကောင်စီရဲ့ရန်နရားတွေလဲပတ်လို့မရအောင်လုတ်ထားနိုင်ပြီလို့လဲ KNU ကပြောပါတယ်လက်တလောမှာတော့မြို့သိမ်းတိုက်ပွဲတွေမလုတ်နိုင်သေးတယ်လို့စစ်ခန်းတွေကိုအဓိကပြစ်မှတ်ထားတိုက်ခိုက်တာတွေဆက်လုတ်သွားမယ်လို့လဲပြောပါတယ
်စစ်ကောင်စီရဲ့အဓိကကျွန်တော်တို့ဒီလူလူနဲ့ကျွန်တော်တို့အဓိကဒုက္ခပြစ်စစ်ခန်းတွေကိုတော့ကျွန်တော်တို့တာဂက်ထားရစရာတော့ကျွန်တော်ပြောလို့ရပါတယ်ကျွန်တော်ရေနရရစ်တီလို့မရတော့ဘူးအခြေအနေမှာကျွန်တော်တမသူနဲ့ရတမငါရတမပြည့်ရတက်မ6ရဲ့ဆိုတဲ့အမြင်ကားမျိုးတော့အများဆုံးဖြစ်တယ်ကျန်တဲ့တက်မှမလည်းပဲအနေနဲ့ရှိနေပါတယ
်မုံမြို့နယ်အတွင်းကစစ်ခန်းတွေကို KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်စဉ်အတွင်းမှာစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်မှုအကြိမ်20ထက်မနည်းလုပ်ခဲ့ကြောင်းဒေသခံတွေကပြောပါတယ်အဲ့ဒီဒေသနဲ့ကော့ဂရိတ်မြို့နယ်တောင်ပိုင်းမှာတော့စစ်ဘေးကြောင့်ကလေကြောင်းတိုက်ခိုက်မှုတွေကြောင့်ပါစစ်ဘေးရှောင်ဥယျာဉ်ကတော့ပို့ပြီးတော့တိုးများလာနေပါတယ်ရှင်
ဒါကတော့ပဲခူးတိုင်းအတွင်းစစ်ကောင်စီနဲ့တိုက်ပွဲတွေဖြစ်နေတဲ့အချိန်မှာဒီအချက်ချာကြတဲ့တပ်စခန်းတွေကိုထိန်းချုပ်နိုင်ခဲ့ကြောင်းကရင်မျိုးသားစီယုံ KNU ကဒီကနေ့ကြေညာလိုက်တဲ့သတင်းကိုမအေးအေးမှာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ထဲမှာရခိုင်တပ်တော်နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုတင်ပြပေးကြပါမယ်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်တချို့မှာတော့စစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင်တပ် A တို့ကြားမှာဒီကနေ့ထိတိုက်ပွဲတွေကအတော်လေးကိုပြင်းထန်နေပါဗျ။တိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဒေသခံတွေထိခိုက်သေးကြရတာ၊ချေးရွာတွေမိရှို့ဖျက်ဆီးခံရတာရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစံကျော်ပြောပြပေးပါမယ်။
ရခိုင်မြောက်ပိုင်းကမြို့နယ်တချို့နဲ့ချင်းပြည်နယ်ပလောဝမြို့နယ်ကနေရာတချို့မှာပြီးခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကလေးကစတင်ခဲ့တဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့နဲ့စစ်ကောင်စီကြားတိုက်ပွဲတွေဟာဒီကနေ့ထိပြင်းထန်နေဆဲဖြစ်ပါတယ်။စစ်ရေးတင်းမာနေတဲ့ဒေသတွေမှာစစ်ကောင်စီတပ်ဖွဲ့တွေကအရက်ဖက်နေအိမ်တွေအဆောက်အဦတွေကိုပစ်ခတ်တာတွေရှိခဲ့တယ်လို့လည်းအေအေအဖွဲ့ကသတင်းထုတ်ပြန်ထားတာပါ။ပုံနှကြုံမြို့နယ်ကအင်ချီ100ကျော်ရှိတဲ့ရဲရိုးပြင်ကျေးရွာမှာလည်းအင်ချီ80ကျော်မီးလောင်ခဲ့တာကြောင့်ဒေသခံတွေနေရဲစွန့်ကြရတယ်လို့ဒေသခံတယောက်ကပြောပါတယ်
။စစ်တပ်ကလူပေါင်း90လောက်တော့တက်လာတယ်ရော။အဲ့ဒီရှင်မှာရောပိလို့ဝင်မိသားကြီးရောရောမှာတော့လူတွေတော့မရှိတော့ဘူးအဲ့ဒီရှင်မှာရောသူတို့ဝင်မိသားမင်းချိုးတော့တယ်အင်ကာတော့ရှိစစ်ကျော်လောက်ပါတော့တယ်လူကလူကြီးက900ကျော်လောက်ရှိတယ်ကျွန်တော်က900ကျော်600လောက်တော့ရှိဖို့ဟိုအဲအကုန်ထွဲပေးနေရတယ်တရားမှမရှိတော့ဘူးရောမှာ
စေရေးတင်းမာမှုတွေကြီးထွားလာနေတဲ့ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြားမြေစာပင်ဖြစ်နေကြတဲ့ဒေသခံတွေကြားမကျေနပ်မှုတွေလည်းရှိနေပါတယ
်ဟိုကစားစရာလည်းမရှိနေစရာလည်းမရှိဟွာဝဲဆရာလည်းမရှိတော့ဘူးအဝဲဆရာလည်းမရှိတော့ဘူးစားစရာလည်းမရှိတော့ဘူးဝမ်းနေရတာပေါ့သူတို့ကလည်းဒေါ်သာထွန်းမိတာပေါ့အဲတိပွေတစုံတရာရှိခဲ့လို့မင်းတည်သွားရင်ဆိုရင်လည်းကျွန်တော်တို့ကဘာမှမပြောဘူးဟွာဘာမှအကြောင်းဝင်အဲနောက်ရှေ့မှရှိပြီလာပြီးတမန်တကာမင်းချူတာတော့သူတို့တရက်လောင်တာပေါ့
ပြီးခဲ့တဲ့နိုဝင်ဘာလ14ရက်နေ့ကလေးကရခိုင်လက်နက်ကိုင်အေအဖွဲ့ကထိုးစစ်ဆင်တိုက်ခိုက်နေတဲ့ချင်းပြည်နယ်ပလောဝမြို့နယ်ကထရွန်အိုင်ဘျူဟာနဲ့နှုံးဘူးဘျူဟာတိုက်ပွဲတွေဟာလည်းဒီကနေ့ထိပြင်းထန်နေတာပါဒါအပြင်စစ်ကောင်စီအနေနဲ့ပလောဝမြို့နယ်အတွင်းမှာတနေ့ကိုလင်းနေတဲ့အကြိမ်30တဲမနဲ့ဘုံကျဲတိုက်ခိုက်တာရှိနေပြီးမနေ့ကတော့ထရွန်အိုင်ကျေးရွာကိုမိရှုခဲ့တယ်လို့ထရွန်အိုင်ဒေသခံတူဦးကပြောပါတယ
်မိအောင်သွားတာအထွန်းအောက်ရွာအောက်ရွာတော့ထရွန်ရွာကတော့ဒီကနေ့နဲ့လောင်ပြီးတော့ကလောင်းလောင်းတော့လည်းမကြီးကြလို့ပုံကြတော့ရွာအပေါ်ပိုင်းရဲ့နောက်ပြီးရွာမြောက်ဘက်ပိုင်းရဲ့အဲ့ဒါတို့လည်းလောင်းတော့ရွာတဲ့အဲ့ဆယ်လေးနေကြတဲ့နေထွက်ပြေးသွားတော့ဆဲတယ်ဒီတားဖြစ်တဲ့နေရာနဲ့မနေရထိပေါ်တော့မနေရတိဖို့ရှိဒီဒီဇင်ဘာလ3ရက်နေ့ထိပေါ်လေရန်ကတရက်ကိုနေလို့ဆက်ကျင်တော့လာပုံပြတာလေ
ရခိုင်လက်နက်ကန် AA ဖွဲ့အနေနဲ့ထရွန်အိုင်ဗျူဟာနဲ့နှုံးဘူးဗျူဟာကိုထိုးစစ်ဆင်တိုက်ခိုက်နေတာရပ်ပေါင်း20ကျော်တိရှိလာပြီးထိုးစစ်အရှိန်မြင့်တက်လာနေသလိုစစ်ကောင်စီရဲ့ခုခံစစ်မှလည်းအမြင့်ဆုံးအချိန်ရောက်နေပြီးမနေ့ကတရက်ထဲမှာတင်စစ်ကောင်စီကလေကြောင်းကနေအကြိမ်30ကျော်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ AA အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ AA ဖွဲ့ရဲ့မနေ့ကထုတ်ပြန်ချက်မှာတော့ရခိုင်မြောက်ပိုင်းကအရက်ဖက်နေအိမ်တွေအဆောက်အဦတွေကိုစစ်ကောင်စီတပ်ဖွဲ့တွေကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာတွေရဟန့်ရင်တွေဒရုန်းတွေနဲ့ဘုံကျဲတာတွေပစ်ခတ်တာတွေရှိတယ်လို့ဖော်ပြထားပါတယ်။စစ်ကောင်စီကလည်းရခိုင်ပြည်နယ်မှာ AA ဖွဲ့ကအရက်သားတွေကိုအကာအကွယ်ယူတိုက်ခိုက်တာတွေရှိကြောင်းစွပ်စွဲထားတာပါကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံ UNOCHA ရဲ့ဒီဇင်ဘာလ1ရက်သတင်းထုတ်ပြန်ချက်မှာတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေမှာတိုက်ပွဲတွေပြင်းထန်နေပြီးလက်နက်ကြီးလေကြောင်းနဲ့တိုက်ခတ်မှုတွေကြောင်းပြည်သူ20ထက်မနည်းသေဆုံးပြီး85ဦးဒဏ်ရာရခဲ့ကြောင်းဖော်ပြထားပါတယ်တိုက်ပွဲတွေကြောင်းနိုဝင်ဘာလ23ရက်နေ့ကစပေါတော့မင်းပြားနဲ့ပုံနှကျွန်းမြို့နယ်တွေကအများစုအပါအဝင်6,900ကျော်လက်တလောနေရဲဆွန့်ခဲ့ရတယ်လို့လည်းပြောပါတယ်ခင်ဗျာ
ဒါကတော့ရခိုင်နဲ့ချင်းပြည်နယ်ဘက်ကတိုက်ပွဲတွေရဲ့အခြေအနေကိုကိုစံကျော်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကယင်နီဒေသဘက်ကတိုက်ပွဲအခြေအနေကိုလည်းတစ်ဆက်တည်းတင်ပြပေးချင်ပါတယ်ကယင်နီဒေသမှာတော့ပြီးခဲ့တဲ့လကနေစခဲ့တဲ့တိုက်ပွဲတွေဟာသတင်း3ဘက်တောင်ရှိလာချိန်မှာပဲဆက်ပြီးတော့ပြင်းထန်နေစေအခြေအနေဖြစ်တာကြောင့်မလို့ဒေသခံတွေရဲ့လုံခြုံရေးအတွက်စိုးရိမ်စရာဖြစ်နေပါတယ်တိုက်ပွဲဖြစ်ပွားတဲ့ဒေသတွေမှာတော့ဆက်သွယ်ရေးနဲ့လျှက်စစ်မှုတွေပြတ်တောက်နေပါတယ်ကုန်စီစီးစစ်မှုကလည်းနှောင့်နှေးနေတာကြောင့်ဒေသခံတွေအခက်ကြုံနေရတာပါဒီကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုမမတစင်အောင်ပြောပြပေးပါမယ
်ဒေသခံလည်းနဲ့ကင်တပ်ဖွဲ့တွေကတစ်လေးလုံးစစ်စင်ကြီးညာလိုက်ပြီးနိုဝင်ဘာ17ရက်ကနေစလိုက်တဲ့တိုက်ပွဲတွေဟာအခုချိန်ထိနေစဉ်ရက်ဆက်အပြင်းထန်ဖြစ်ပွားနေပြီးတော့စစ်ကောင်စီဘက်ကလေကြောင်းနဲ့ပါတိုက်ခိုက်တာတွေရှိတယ်လို့ဒေသခံတူကပြောပါတယ
်စစ်ခတ်မှုတွေကတော့ဒီမနေ့အစောပိုင်းရင်တော့ညချိန်ဆိုတော့တင်ရင်လည်းကြဲရမျိုးရှိပါတော့တင်ရင်တော့ကျွန်တော်တို့ဖြတ်ပြီးတော့ဒီလိုကော်မျိုးဖဲကိုသွားသွားကြဲရမျိုးရှိကြဟုတ်နားလည်းရိုးရိုးတော့မရှိဘူးနှစ်ဦးနှစ်ဖက်ကြတော့လေသူတို့ကအပြန်အလှန်တိုက်စစ်ဆင်ကြတော့ပေါ့နော်ဒီကလေးတွေဖက်ကလည်းဟိုသူစစ်စင်တယ်ပိုခဲရလည်းတင်ပြီးတော့မျိုးပေါ့နော်အပြန်အလှန်ချစ်ကြတာမျိုးတော့နေ့ရက်တိုင်းပါပဲဟိုပြင်းထန်တာနဲ့ပုံမှန်အဲ့နှစ်ခုပဲရှိတယ်ကြဟိုမပြင်းတဲ့ရက်နားတဲ့ရက်ဆိုတော့မရှိဘူးကြဟုတ
်ကီနီတက်မတော် KA ကီနီအမျိုးသားများတက် KNDF ကီနီပြည်သူ့လူမျိုးရေးတက် KPLA ဒီမော့ဆိုးမျိုးနယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့အလဲပိုင်းတိုင်းရှမ်းတောင်စစ်ဒေသခွဲနဲ့ကယားကီနီစစ်ဒေသခွဲ PDF တက်ရင်စတဲ့တော်လိုင်းအင်အားစုတွေကတလေးလုံးစစ်စီရေးဖြစ်ပြီးခဲ့တဲ့လကအကျညာခဲ့တာပါလက်နက်ကင်အင်အားစုတွေရဲ့စစ်စီရေးအတွင်နေမီတချို့ကိုထိန်းချုပ်နိုင်တာတွေရှိတယ်လို့ဒေသခံတူကပြောပါတယ
်ကော်မျိုးတော့အတိအကျပြောလို့မရပြီမဲ့ဒီကျွန်တော်တို့ဖက်တော့သူတို့ဟိုထိန်းချုပ်နိုင်ရင်ပေါ့နော်ဒါတော့အတိအကျပြောလို့ရရေပေါ့ကျွန်တော်တို့ကုန်းတာကျတော့လို့ပေါ့နော်အရင်လည်းမူရောဘူးလေနော်အမှဒီကုန်းတာစောင်ကန်းမူပြေဝရီကိုကုကြောစုံတို့ဒီကကိုရေးတက်ကထိန်းချုပ်ထားပြီကြဟုတ
်နေမီလုံးညူကြီးအခြေအနေကြောင့်တိုက်ပွဲတွေဖြစ်နေတဲ့မြေပြင်အခြေအနေအသေးစိတ်မသိရတယ်လို့တီးကြအတည်ပြုလို့မရပါဘူးစစ်ကောင်စီဘက်ကတော့ကီနီဒီတာမှာတိုက်ပွဲတွေဖြစ်ပွားနေကြောင်းသတင်းထုတ်ပြန်ထားပေမဲ့အသေးစိတ်ကိုတော့ပြောဆိုတာမရှိပါဘူးတိုက်ပွဲတွေပြင်းထန်တာနဲ့အမျှဒေသခံတွေလုံခြုံရေးအတွက်စိုးရိမ်မှုတွေလည်းရှိပါတယ
်။တခုကြောက်ရတာပေါ့နော်ဟိုဒီသက်ခတွေမရှိတော့ဘူးမဲ့ကလေးတွေရှိနေတော့ဟိုရုတ်တရက်လီရင်နဲ့လာကျဲမှာတို့လက်နဲ့ကြီးရုတ်တရက်ရွာပေါ်ကြမှာတော့အဲ့ဒါတော့စိုးရိမ်နေရတာပေါ့နော်ဆိုတော့ကျွန်တော်တို့လည်းဒီပုံခုချင်းလို့ပါလို့တော့တူထားရတဲ့အခြေအနေမျိုးရှိတယ်
။လိုက်ကောမျိုးအပါဝင်စီပြင်းထန်နေတဲ့ဒေသတွေမှာလျှက်စစ်မီးနဲ့တယ်လီဖုန်းလိုင်းတွေပြတ်တောက်နေတာသတင်းတစ်ပတ်ကျော်ပြီလို့ဒေသခံတွေကပြောပါတယ်။ကုန်စီစီးဆင်းမှုပြတ်တောက်နေတာကြောင့်အခက်အခဲတွေလည်းကြုံနေရပါတယ်။ကယားပြည်နယ်အပါဝင်တိုင်းသားဒေသတွေမှာတိုက်ပွဲတွေကြောင့်နောက်ထပ်နေဆွန့်ခွာသူ3,300ခွဲနီးပါးရှိတဲ့အကြောင်းလဲကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှုရုံးကပြီးခဲ့တဲ့လနှောင်းပိုင်းကသတင်းထုတ်ပြန်ထားပါတယ်တိုက်ပွဲတွေကြောင့်လွိုက်ကော်နဲ့လားရှူလီစိတ်တွေကိုပိတ်ထားရပြီးတည်ယူပို့ဆောင်ရေးအခက်အခဲတွေရှိနေကြောင်းလဲပြောဆိုထားပါတယ်ရှင်
ဒါကတော့မမများတစင်အောင်ပြောပြပေးခဲ့တဲ့ကယင်ဒီဘက်ကစစ်ရေးအခြေအနေသတင်းပါရှင်။ဒီညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOA ကနေထုတ်လွှင့်ခဲ့တဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့သောရရှင်နေနေနဲ့ VOA မြန်မာပိုင်းကိုစာသရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေတစင်ဆက်သွယ်နိုင်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန္ဓာတွေနားဆင်ရဖို့ရှိပါတယ်။
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါလေ။ အကြက်တဲကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မက်ဖန်တွေကိုတောင်းတမိတာတွေကလင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ခြင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2023ခုနှစ်ဒီဇင်ဘာလ4ရက်တနင်္လာညချမ်းထုတ်လင်းချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့သတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ရှမ်းမြောက်စစ်စင်ရေးတွေနဲ့ပတ်သက်ပြီးတော့ပတ်သက်မှုမရှိပါဘူးလို့တရုတ်ဆိုရဘက်ကညင်းဆိုလိုက်ပါတယ်တရုတ်ရေတပ်တင်မော၃စင်းလဲရေချောင်းလုံချုံရေးနဲ့ချစ်ကြီးရေးခီးစဉ်ဖြစ်နေမြန်မာပြည်ကိုဆိုက်ရောက်ခဲ့ပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုကိုကိုသားညုံကတင်ပြပေးပါမယ်ရှင
်။ဒီတော့မဟာမိတ်သုံးဘွဲ့ဟာ1320စတင်ပြီးတော့မြန်မာစစ်ကောင်စီတပ်စခန်းတွေနဲ့နေဆက်မြို့တချို့ကိုသိမ်းယူလိုက်တယ်လို့ပဲတချိန်တည်းမှာတရုတ်မြန်မာနယ်စပ်မှာကျေပြန့်လာနေတဲ့ online လောင်းစားဂိမ်းတွေကိုနှိမ်နှင်းမှုတွေကလည်းအရှိန်မြင့်လာခဲ့ပါတယ်။တရုတ်နယ်စပ်မှာအခြေစိုက်တဲ့တိုင်းဒေသလမ်းလည်ဂိမ်းတွေအပေါ်မှာတရုတ်နိုင်ငံဩဇာတရားမှုကြီးတယ်လို့ယူဆချက်တွေနဲ့အတူပဲဒီစစ်စင်ရေးနောက်ကွယ်မှာလည်းတရုတ်နိုင်ငံကပတ်သက်မှုရှိတယ်ဆိုတဲ့ဆွဆွဲချက်တွေလည်းထွက်လာခဲ့ပါတယ်။ညီတော်မဟာမိတ်သုံးဘွဲ့ကတော့အခုဒီစစ်စင်ရေးရည်မှန်းချက်ဟာရှမ်းမြောက်ဒေသကိုထိန်းချုပ်နိုင်ဖို့အပြင်ဆက်အနာရှင်စနစ်အမြင့်ဖြတ်ရေးပါပါဝင်တယ်လို့ပြောထားပါတယ်။ဒါကြောင့်လည်းပဲစစ်စင်ရေးတလားပြည့်တဲ့ချိန်နိုဘာလ29ရက်နေ့ကစပြီးတော့တတိုင်ကလုံးတိုင်းတာဆောင်တဲ့စစ်စင်ရေးဖြစ်နေရှင်မြင့်သွားမယ်လို့ထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံကြီးဌာနပြောခွင့်ရသူဝမ်ဝင်းဘင်ကနိုဘာလ29ရက်နေ့ကဘေကြီးမှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းရှမ်းမြောက်တိုက်ပွဲတွေနဲ့သူတို့ပတ်သက်မှုမရှိဘူးလို့ညင်းဆိုပါတယ်။ရှမ်းမြောက်ဒေသတိုက်ပွဲတွေမှာအပြစ်ခတ်ရက်စဲကြဖို့နဲ့ဒေသအတွင်းတည်ငြိမ်မှုကိုသူတို့လိုလားတယ်လို့လည်းတောက်လျှောက်ပြောဆိုခဲ့တာပါ။မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုလေးစားတဲ့အကြောင်းနဲ့ငြင်းငြင်းရေးရဖို့အတွက်အခိုင်အမာအားပေးတဲ့အကြောင်းလဲတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရသူကပြောခဲ့ပါတယ်။ညီတော်မဟာမိတ်သုံးဘွဲ့ရဲ့1320စစ်စင်ရေးတလားတာကာလအတွင်းမှာရှမ်းပြည်နယ်မြောက်ပိုင်းမှာရှိတဲ့မြို့6မြို့ကိုသိမ်းယူနိုင်ခဲ့ပြီးတော့စစ်ကောင်စီတပ်စခန်းအကြီးအသေးပေါင်း180ကျော်သိမ်းယူနိုင်ခဲ့တယ်လို့ကြေညာထားပါတယ်။မြန်မာစစ်ကောင်စီဘက်ကတည်ရင်မှုအပါဝင်တည်ရင်လိုက်လက်နက်ချတဲ့အခြေအနေတွေပါကြုံခဲ့ပါတယ်။မြန်မာစစ်ကောင်စီဘက်ကတံပြန်ထိုးစစ်ဆင်ဖို့ကြိုးစားတာတွေတွေ့ရပေမဲ့နေမြေတဲကိုဝင်လာတဲ့တပ်ကူတွေကို TNL နဲ့ပြည်သူ့ကာကွယ်ရေးတပ်တချို့ကကြားဖြတ်တိုက်ခိုက်တာတွေကြောင့်တံပြန်ထိုးစစ်မထီရောက်နိုင်ပဲလဲဖြစ်နေပါတယ်။စစ်ကောင်စီအနေနဲ့လေကြောင်းစစ်စင်ရေးကိုပဲအဓိကအားကိုးနေရတဲ့အခြေအနေမှာရှိနေပါတယ်။တလားကြော်ကြတိုက်ပွဲတွေပြင်းထန်ခဲ့ရတာနေပြီးတော့ Nationwide Operation နိုင်ငံလုံးဆိုင်ရာစစ်စင်ရေးဖြစ်နေနိုဘာလ29ရက်နေ့မှာတဆင့်တက်လှမ်းတော့မယ်ဆိုပြီးတော့ဒီညီနောင်အဖွဲ့၃ဘွဲ့ကကြီးညာပါတယ်။ညီနောင်မဟာမိတ်၃ဘွဲ့ရဲ့ရှမ်းမြောက်စစ်စင်ရေးနဲ့အတူပဲချင်းပြည်နယ်စကိုင်းတိုင်းကင်းဒီပြည်ကင်းပြည်နယ်ရခိုင်ပြည်နယ်စတဲ့နေရာတော်ပြင်းများမှာလဲစစ်ကောင်စီတပ်စခန်းတွေမြို့တွေကိုတိုင်းဒေသလက်နက်ကင်တွေနဲ့ဒေသကာကွယ်ရေးအဖွဲ့ PDF တွေကစစ်ဆင်တိုက်ခိုက်မှုတွေရှိလာတာမို့လို့စစ်ပွဲတွေဟာနိုင်ငံအဖွဲ့မှပို့ပြီးတော့ကျေပြန့်လာခဲ့ပါတယ်။ရှမ်းမြောက်စစ်စီရင်ပတိုင်ကလေးမှာပဲမြန်မာစစ်ကောင်စီကလည်း NCA နှစ်ပတ်လည်အထိမ်းအမှတ်အခမ်းအနားကိုနေပြီးတော့မှကျင်းပပြီးတော့တိုင်းဒေသတွေနဲ့ညီညာရေးဆွေးနွေးမှုတွေကိုတိုးမြှင့်ဆောင်ရမယ်ဆိုပြီးတော့စစ်ကောင်စီအကြီးအကဲကပြောခဲ့ပါတယ်။ဒါပေမဲ့လည်းအခုတော့ WC အရှိန်မြင့်နေတဲ့အချိန်မှာနိုင်ငံရေးအရဆွေးနွေးအဖြစ်ရှာဖို့အခက်အခဲရှိသွားပြီလို့ NCA အဖြစ်ရဲ့စာချုပ်လက်မှတ်ရေးထိုးထားတဲ့ PPST ခေါ်ညီညာရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ကဗိုလ်မှူးခေါ်ဥက္ကာကပြောပါတယ
်။လောလောဆယ်ဆယ်တော့မရှိဘူးဆယ်။ဒါကြောင့်လည်းဆိုတော့ဒီဟိုနည်းနည်းလေးအပါရတဲ့လူအားတို့ပါတယ်ဆင်းနေ။ဒီတော့ကလည်းဆုံဆုံးတဲ့လူအားလည်းတို့မချိနာသေးဘူး။မချိဘဲနှောင်းမယ်စပီးချင်းပေါ့။မကန်ကျင်သေးနဲ့ဥပဒေကိုမောင်းပြင်ရင်တော့စကားပြောဘူးတော့နည်းနည်းလေးခက်အောင်မလို့ဒီ
အခုလိုမျိုးမြန်မာနိုင်ငံအနှံ့ဆေးအရှိန်မြင့်လာချိန်မှာပဲနိုဘလာ29ရက်နေ့မှာတော့ရေချောင်းလုံချုံရေးဆိုင်ရာလေးချိန်ကဆောင်ရွက်ဖို့နဲ့ချစ်ကြည်ခီးလဲပတ်ဖို့အတွက်တရုတ်ရေတပ်ကနေပြီးတော့စစ်ရေရင်တွေရန်ကုန်မြို့တီလီဝါစစ်ကမ်းကိုရောက်လာပါတယ်စစ်ရေရင်ဝန်တန်း900နီးပါးလိုက်ပါလာတဲ့တရုတ်စစ်သင်္ဘော3စင်းကိုစစ်ကောင်စီရေတပ်အပါဝင်တနင်္ဂနွေချစ်ကြည်အဖွဲ့တွေတရုတ်စစ်တပ်မှုအဖွဲ့တွေကကြိုဆိုခဲ့ကြပါတယ်တရုတ်ရေတပ်ကဖြတ်တင်မောတစည်း free gate တစည်းထောက်ပံ့ရေးယာဉ်တစည်းစုစုပေါင်း3စည်းဟာရန်ကုန်ရောက်လာတဲ့အကြောင်းစစ်ကောင်စီဘက်ကတရားဝင်ထုတ်ပြန်ပါတယ်။ဒီခီးစင်ထဲမှာနှစ်နိုင်ငံချစ်ကြည်အားကစားပြိုင်ပွဲတွေပါလုပ်သွားမယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်
။မြန်မာနိုင်ငံနဲ့တရုတ်နိုင်ငံကမနည်းအားကျွန်တော်ပြောလို့ရတယ်လို့ပဲမဟာဗျူဟာ မိဖက်နိုင်ငံနေဖြစ်ပါတယ်။ဆွေမျိုးပေါက်ကနိုင်ငံများဖြစ်ပါတယ်။ရင်းရန်သွားသူရှင်တွဲနေထိုင်ရေးမူရင်း၅ရပ်ကိုလေးစားလိုက်နာပြီးနိုင်ငံအစည်းအဝေးနဲ့တက်မွန်နေရာကြားမှာခိုင်မာတဲ့ချစ်ချင်ရင်းနှီးမှုရှိတဲ့နိုင်ငံတွေဖြစ်ကြောင်းပြောကြားလိုပါတယ်။
ရှမ်းမြောက်တိုက်ပွဲတွေဖြစ်နေတဲ့တရုတ်မြန်မာနယ်စပ်တရုတ်နိုင်ငံဘက်ချမ်းမှာလဲပြီးခဲ့တဲ့နိုဝင်ဘာလ25ရက်နေ့ကစပြီးတော့လက်တွေ့စီးလေ့ကျင့်မှုကိုတရုတ်စစ်တပ်ကနေပြီးတော့သုံးရက်တာပြုလုပ်ပါတယ်။မန်စီမြို့မဟန်မြို့နယ်မန်ဟိုင်မြို့နယ်မန်ဟိုကျေးရွာနီးရွှေလီမြို့ဝမ်တင်စီးပွားရေးဖွံ့ဖြိုးတိုးတက်ရေးဇုံမန်လင်ကျေးရွာနီးနဲ့ကမာခိုင်မုံတိန်မြို့နယ်ချင်းရွှေဟော်ကျေးရွာနီးဝင်းကျင်နယ်မှာတရုတ်ပြည်သူ့လွတ်မြောက်ရေးတပ်မတော် PLA ရဲ့တောင်ပိုင်းစစ်ဒေသကြီးကြီးတပ်တပ်ဖွဲ့ဟာစီးလေ့ကျင့်ခဲ့ကြတာဖြစ်ပါတယ်။နေဆက်လူမျိုးကြီးအတွက်မြန်မာနေဆက်နာမှာစီးရီးလေးကျင့်နေတဲ့တရုတ်ဟာတစ်ဖက်မှာလဲစစ်ကောင်စီနဲ့တန်တမာရေးအရာဆက်ဆက်မှုတွေဇက်တိုက်ရှိပါတယ်မြန်မာတရုတ်နေဆက်မှာတိုက်ပွဲတွေနဲ့မတီးမငြိမ်ဖြစ်နေလို့တရုတ်မြန်မာနေဆက်ကုံသွေးကြီးကလည်းအတော်ကြီးကိုထိခိုက်နေပါတယ်တရုတ်မြန်မာနေဆက်ကုံသွေးကြီးအဓိကကြတဲ့နေဆက်ဂိတ်တွေမှာပါတိုက်ပွဲတွေရင်ဆိုင်လာရတာမို့လို့တရုတ်ဆူအဘက်ကတော့တပ်ဆိုင်ရာဖွဲ့တွေကိုနေဆက်ဒေသမှာအပြစ်ခတ်ရက်ဆဲကြဖို့တပ်ဆိုင်ရာဖွဲ့တွေစီကိုတိုက်တွန်းတောင်းဆိုထားပါတယ်ဒါပေမဲ့လည်းမြန်မာနဲ့ပတ်သက်လို့ကတော့ကုန်းနေပိုင်းယူနန်ပြည်နယ်နဲ့စီးပွားရေးမြန်မာနိုင်ငံစီကစွန့်ရင်မှီခိုနေရမှုမြန်မာကိုဖျက်ပြီးတော့ဘင်္ဂလားဒေ့ရှ်တို့နောက်အာဖရိကအရှေ့ဂျန်လိုနဲ့အကျိုးစီးပွားဆိုင်ရာကိစ္စရပ်တွေကြောင့်မြန်မာနိုင်ငံဟာတရုတ်အတွက်တော့မဟာဗျူဟာမြောက်မိဖက်ဖြစ်နေတဲ့အကြောင်းနိုင်ငံရေးသုံးသပ်သူဒေါက်တာအောင်မျိုးကပြောပါတယ
်ပြောရလို့ရှိရင်အခုဒီသင်္ဘောတွေကထွက်လာလို့ရှိရင်အနည်းဆုံး၄-၆ရက်ကအမောင်းနော်အဲ့တော့ကျွန်တော်အမြင်ကတော့ဒါကဒီမြန်မာနိုင်ငံရေးတဲ့ပတ်သက်လို့တရုတ်ဟာတရုတ်ဘုအစိုးရအနေနဲ့ကရှင်းရှင်းလင်းလင်းပဲလက်ရှိမြန်မာနိုင်ငံရဲ့လက်ရှိအစိုးရအပေါ်မှာသူကထောက်ခံမှုကိုပြသဖို့အတွက်ဒီတင်မောတွေကိုဒီရှင်းထုတ်လိုက်တာလို့ကျွန်တော်တို့မြင်တယ်ကိုမြောက်ပိုင်းသုံးဘက်ပေါ်မှာသူ့အနေနဲ့ဘယ်လောက်အောင်ကြံစမ်းမှုတွေလဲဆိုတာကတော့ကျွန်တော်တို့ကအသေးစိတ်အတွင်းကြီးတွေကျွန်တော်တို့မသိနိုင်ဘူ
းဂျာကာလာမြို့သားညီညီအစိုးရ NUG ရဲ့သမရယုံပြောခွင့်ရသူဥကြောစောကတော့တရုတ်ရည်တက်တင်မောတွေမြန်မာနိုင်ငံစီကိုရောက်တာမထူးဆန်းဘူးလို့သုံးသပ်ထားပါတယ်။ရေချောင်းလုံညိုကြီးအတွက်နှစ်နိုင်ငံအကျိုးတူစစ်တပ်ချင်းဆက်ဆံရေးတွေဟာတနိုင်ငံနဲ့တနိုင်ငံကြားဖြစ်လေဖြစ်ထရှိကြတယ်လို့ဆိုပါတယ်။စစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေကိုစစ်ကောင်စီကနှိမ်နင်းခဲ့တဲ့နောက်ပိုင်းဒေသလိုက်ခုခံစစ်တွေပေါ်ထွက်လာရမှာအခုနှစ်နှစ်ကျော်သုံးနှစ်နီးပါးအချိန်မှာတော့ရှမ်းမြောက်တိုက်ပွဲတွေနဲ့တူဒေသကာကွယ်အဖွဲ့တွေရဲ့တံပြန်ထိုးစစ်တွေအားကောင်းလာတယ်လို့ဆိုနိုင်ပါတယ်။ရှမ်းမြောက်တိုက်ပွဲတွေမှာတရုတ်ကပါဝင်ပတ်သက်တဲ့ဆူရဲဆူဆဲချက်တွေနဲ့စစ်ကောင်စီလူလားသူတွေဘက်ကတော့တရုတ်ဆန့်ကျင်အမြင်တွေနဲ့တရုတ်နိုင်ငံကိုဆနပြမှုတွေအထိပါလှုပ်လာခဲ့ပါတယ်။မြန်မာစစ်ကောင်စီပြောခွင့်ရသူကရှမ်းမြောက်တိုက်ပွဲတွေကိုကျူးကျော်စစ်ဖြစ်တဲ့ဆိုပြီးတော့တုံ့နှုံးခဲ့မှုပါတယ်။တရုတ်စစ်တပ်ကတော့နေဆက်တိုက်ပွဲတွေကြောင့်ရေးပေါ်ချင်းနေဖြစ်လာလို့ရှိရင်တုံ့ပြန်နိုင်ဖို့ရည်ရွယ်ပြီးတောင်ပိုင်းဒေသမှာပုံမှန်စီးလေ့ကျင့်မှုတွေဆက်လုပ်သွားမယ်လို့ပြောဆိုသလိုပဲတဖက်မှာလည်းဒီတော်လိုင်းအဖွဲ့တွေဘက်ကနိုင်ငံအဝမှဒီထက်ပို့ပြီးတော့စီးအရှိန်ကိုမြင့်သွားမယ်ဆိုပြီးတော့ကြီးညာပြောဆိုနေကြတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်ကျွန်တော်သားညူပ
ါရှမ်းမြောက်တစ်တုံညာနှစ်ခွန်စစ်စင်ရေးမဆိုင်ချောင်းတရုတ်ညင်းဆိုဆိုတဲ့ခေါင်းစဉ်နဲ့စူးစီးတင်ပြပေးခဲ့တဲ့ရန်ကုန်ကသတင်းတောက်မှတ်စုကိုကိုသားညူကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါတယ်တကြားစင်းနှုံးနေမြင့်တက်လာတာနဲ့အတူပြည်တွင်းလယ်သမားတွေဟာလည်းကြံစိုက်ပြိုရေးဘက်ကိုပြောင်းလဲလုပ်ကိုင်လာကြပါတယ်ပြည်တွင်းပြည်ပတကြားဈေးကွက်အလားအလာတွေကြောင်းဒီသတင်းမဲ့ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်တင်ပြပေးထားပါတယ်
ဒီမကဒီမီယာရင်းနှောကဈေးကွက်ဖွင့်ရင်တော့ကြံထက်ပို့ပြီးတော့ကောင်းတဲ့ဈေးနံပဲသို့တော့အခုတော့ဆက်တော့ကြံကနံပါတ်၁ပြန်ဖြစ်နေပါဘောမကဒီမီယာတဲ့ဆိုင်တော့ကျွန်တော်တို့ကအဝယ်မရှိတော့နေမှာကျွန်တော်တို့မကဒီမီယာသမားတွေနှစ်နှစ်သက်တိုက်ရှုံးပြီးပြောပြီးမှာလေအဲကျွန်တော်တို့တော်တော်များများဟိုကြောက်ကြတော့ဒီကြံကိုထိုက်တာပေါ့ကြံကတော့မှဘာလဲပြောဒီဝယ်ထလဲသူကကျွန်တော်တို့ကတစ်ခုအားတာတာကကျွန်တော်တို့မကဆိုင်လို့ရှိရင်ဒီဥစ္စာအတီးကိုထွက်ပြီဆိုရင်ဝယ်မဲ့လူရှိမလားဆိုတဲ့စိုးတထိထိဖြစ်နေရတယ်ကြံကြတော့အဲ့ဒီပြဿနာမရှိပါဘူးမှာကျတော့သတ္တမရအကုန်ဝယ်လဲဆိုတော့ဟုတ်ကဲ့ပ
ါမက်ကဒီမီယာစိုက်ပျိုးမှုကနေဒီနှစ်တော့ဈေးကွက်ဝယ်လို့အရာကြံပြောင်းစိုက်နေတယ်လို့စိုက်ပျိုးရေးသမားကိုဝင်းထွန်းစောက VOA ကိုပြောပါတယ်ပြည်တွင်းတကြားစီမြင့်တက်နေဆဲဖြစ်ကြောင်းမြန်မာနိုင်ငံပိုင် Global New Light မြန်မာကနိုဝင်ဘာလ9ရက်နေ့မှာဖော်ပြပါတယ်ရန်ကုန်တိုင်းဒေသကြီးကုန်းသေးကြီးများအတင်းနဲ့ဘီးနောင်ကုန်းစည်တိုင်းစင်းတွေအရာတကြားတစ်ပိတ်သား3800ကျပ်မြင့်တက်ခဲ့ပြီး2019-2020 ကာလတုန်းကတကြားတစ်ပိတ်သား1000အောက်သာရှိခဲ့တာလို့လည်းနိုင်ငံပိုင်သတင်းကဖော်ပြပါတယ်။ ပြည်ရင်းသူလောင်တရားရောကြပြီးတင်းသွင်းမှုလည်းမရှိတာကြောင့်တရားစစ်တရတာလို့နိုင်ငံပိုင်သတင်းကဖော်ပြပါတယ်
။ဟုတ်ကဲ့ဟိုကျန်ဆက်ရုံကတော့အခုစားဆိုင်တဲ့လူတွေကိုတော့စားဆိုင်တဲ့နေ့မှာသူတို့ဟိုတံပိုးပေးပါတယ်ခင်ဗျာ။ဒီသူတို့လိုအပ်တဲ့မြေကြီးရဲ့ကြံမျိုးတွေနောက်ဆိုင်ကျိုးမှာတုံးမဲ့ဒီတဘောမျိုးဩဇာတွေနောက်ပလတ်စတစ်တွေသူတို့တံပိုးပေးပါတယ်ခင်ဗျာ
။အဓိကတင်ပို့သူအိန္ဒိယနဲ့ထိုင်းနိုင်ငံတို့မှာတရားထုတ်လုပ်မှုကြာဆင်းပြီးရာသီဥတုမကောင်းတာကြောင့်လည်းပါတယ်လို့ပြောကြပါတယ်။ထိုင်းနိုင်ငံမှာတော့အင်းနီညိုရာသီဥတုအခြေအနေရိုက်ခတ်မှုကြောင့်စိုက်ပျိုးထုတ်လုပ်မှုပမာဏကျဆင်းသလိုအရေးအသွေးလည်းကျသွားတယ်လို့ထိုင်းနိုင်ငံကြံစိုက်ပျိုးသူများအသင်းခေါင်းဆောင်ကပြောပါတယ်။2024ခုနှစ်ကြံစိုက်ရာသီအတွင်းကြံမက်ထရစ်တန်ကျင်86တန်းလောက်ပဲတရားဆက်တွေကိုပို့နိုင်မယ်လို့သူကခန့်မှန်းပါတယ်။2023ခုနှစ်တုန်းကတော့ကြံမက်ထရစ်တန်ကျင်93တန်းလောက်ပို့နိုင်ခဲ့တာပါထိုင်းနိုင်ငံမှာတရားစီးတက်လာပြီးနောက်မှာတော့2018ခုနှစ်နောက်ပိုင်းဈေးနှုန်းထိန်းချုပ်မှုကိုပထမဆုံးအကြိမ်ဖြစ်ဆောင်ရွက်လာခဲ့ပါတယ်ဒီလိုလှုပ်ဆောင်တာဟာဆိုရင်ကျန်းစိုက်တောင်သူတွေအတွက်ဝင်ငွေထိခိုက်နိုင်တာကြောင့်စိုက်ပျိုးထုတ်လုပ်လို့စိတ်ယော့နေသွားနိုင်တယ်လို့လည်းပြောပါတယ်ထိုင်းနိုင်ငံမှာစိုက်ခင်းတွေရှင်းလင်းပြီးရှုတာကငွေကုန်ကြေးကျတတ်တာပေမဲ့မိခိုးမျိုးဖုံးလွှမ်းစေတာကြောင့်တောင်ယာရီကိုမိရှုရှင်းလင်းတာမလုပ်ဖို့လေအစိုးရကတောင်းဆိုထားတာဖြစ်ပြီးလယ်သမားတွေစိုက်ပျိုးထုတ်လုပ်ရေးမှာကုန်ကျစရိတ်ကပိုပြီးတော့များလာစေပါတယ်။မြန်မာချမ်းတောင်သူတွေအတွက်လည်းစိုက်ပျိုးရေးကုန်ကျစရိတ်ကတိုးလာတဲ့အကြောင်းကြံတောင်သူကိုဝင်းထွန်းစော်ကပြောပါတယ
်။အရင်ကတော့ဘုမလင်းပြောရဲမတ်တကိတကြီးတော်တော်ကြီးပါတယ်။ကြံစိုက်တိုင်သူတွေအတွက်ဟိုအရင်ကတော်တော်များတယ်ဟိုမြေစီတိတ်ကိုတသိန်း2000လောက်ဖြစ်သွားတယ်ဆိုတော့ကျန်တော်လူတွေကအဓိကအဲ့ဒါလူကျင်တာရေစီတိတ်ကိုတသိန်း2000ကိုကျန်တာဂျန်ကိုလည်းတသိန်း2000လောက်ပြီးပါဖြစ်နေတဲ့ခါကျတော့အရင်ကြီးတော်တော်များလာပါတယ်။နောက်ဒီကျန်မှာသုံးတဲ့ဒီပလတ်စတစ်ကိုတခြားသုံးတဲ့ဥစ္စာတွေအားလုံးကိုတက်စီပေါင်းသက်စီအပုံဈေးကတက်လာတယ်မှာ။ဆိုတော့ကျွန်တော်တို့ဒီကျန်တော်လူတွေကတော့အများဆုံးဆန္ဒလူကျင်တာတော့ဒီတသိန်း4000လောက်ပတ်ချလေဆိုရင်ကြိုက်မယ်လို့ခံမှန်းလာပါတယ်မှာ။တသိန်း2000ဆိုရင်တော့ဒါတို့ဟိုပုံမှန်လောက်ပဲရမယ်လို့ခံမှန်းတော့ပါတယ်။ကြံထွက်နေတယ်ဆိုရင်တော့ရှုံးရမယ်ဖြစ်ပါတယ်ခင်ဗျ
။ကဘာမှာဒုတိယနဲ့တတိယတခြားတင်ပို့တဲ့အိန္ဒိယနဲ့ထိုင်းနိုင်ငံတို့မှာပုံမှန်မဟုတ်တဲ့6တွေ့ရာသီဥတုကြောင့်ကြံသီးနှံတွေပျက်စီးခဲ့ရပြီးကဘာမှာတခြားကုန်စီရွေးချယ်ရတာဖြစ်ပါတယ်။မြန်မာနိုင်ငံမှာလည်းတခြားစရုံတွေကကြံတောင်သူတွေတူးချက်စိုက်ပျိုးဖို့တိုက်တွန်းအားပေးနေကြပါတယ်။ပြီးခဲ့တဲ့ရာသီအတွင်းကြံတဒံကို9000ကနေ3000ကျားဈေးပေးခဲ့ရကနေဒီနေ့မှလည်းတိုးပြီးတော့ပေးလာပါတယ်။ဒါပေမဲ့သွေးအားစုကဈေးကြီးလာတာကြောင့်ကြံတောင်သူတွေအတွက်အမျက်ထွက်ဖို့ကမရေမရာဖြစ်တယ်လို့လည်းကြံတောင်သူကိုဝင်းထွန်းစော်ကရှင်းပြပါတယ်
။ကျွန်တော်တို့အရောက်ပို့ရတဲ့ဆက်ယုံအရောက်ပို့ရတယ
်။
အတကြံကိုတသိန်း2000ခန့်ဆက်ယုံပေးပြီ။ကာရိုင်းကကမြေစီတိတ်ကို5000ခွဲဖြစ်တဲ့ချိန်မှာကြံတန်က9000ခွဲဆိုတော့2000ပိုများတာပေါ့မှာ။အခုကျတော့ဟိုဘဲလန့်ကြီးနေတဲ့ခါကျတော့ကြံတောင်သူတွေကပို့ပြီးတော့ပုံကြစီများလာတယ်နောက်တစ်ခါလုတ်အားကတွေကလည်းဒီနေ့ကဆက်ဆက်ရတိုးလာတဲ့ခါကျတော့ပုံသေးလုံးတွေတိုးလာတဲ့ခါကျတော့လိုက်တိုးပေးရတဲ့ခါကျတော့တိုးလာပြီးတော့ကျန်ဈေးလုံးကြတော့သူတို့ဆက်ယုံကကလည်းမနေ့ကတသိန်း1000ဝယ်တယ်ဒီနေ့တသိန်း2000ဝယ်တယ်အဲ့တော့တိုးတော့တိုးပေးရပဲဒါပေမဲ့တောင်သူဘက်ကကျတော့လူတလောက်အဆင်မပြေဘူးဖြစ်နေတာပေါ့ဒါမှမဟုတ်ဒီနေ့တော့သူတို့တိုးပေးမယ်လို့တော့ပြောပါတယ်ဆက်ယုံကတော့
2023-2024 ရာသီအတွင်းကဘာတလွားတကြားထွန်းနှုံဟာပြီးခဲ့တဲ့နှစ်နဲ့နှိုင်းရှင်ရင်နှစ်ရာဂိုင်းနှုံလောက်ကျဆင်းမယ်လို့ကုလသမဂ္ဂစားနှရိတ်ခန်းနဲ့စိုက်ပျိုးရေးအဖွဲ့ FAO ကခန့်မှန်းပါတယ်။အိန္ဒိယနိုင်ငံမှာရာစုနှစ်အတွင်းအ6တွေ့ဆုံးအဖြစ်2023ခုနှစ်ဩဂုတ်လအတွင်းကျုံ့တွေ့ခဲ့ရပြီးတကြားထုတ်လုပ်မှုက8ရာဂိုင်းနှုံကျဆင်းသွားခဲ့ပြီးနောက်မှာတော့တကြားတင်ပို့မှုကိုလည်းတားမြစ်ထားပါတယ်။အမေရိကန်စိုက်ပျိုးရေးဌာနစီးရင်တွေအရပြီးခဲ့တဲ့နှစ်အတွင်းတရားအများဆုံးတင်သွင်းခဲ့တဲ့အင်ဒိုနီးရှားနိုင်ငံကတင်သွင်းမှုကိုကန့်သတ်လိုက်သလိုပဲကမ္ဘာမှာဒုတိယမြောက်တရားတင်သွင်းမှုအများဆုံးတရုတ်နိုင်ငံကလည်းပြည်တွင်းတရားစီးနှုန်းကြီးမြင့်မှုကိုကာမိစေဖို့အတွက်6နှစ်အတွင်းပထမဆုံးအခြေအဖြစ်တူလောင်တရားတွေကိုမဖြစ်မနေထုတ်ရောက်ခဲ့ရကြောင်း FAO ရဲ့စားတောက်ကုန်စည်ဈေးကွက်ဆိုင်ရာသုတေသနမှူးပါမာရီကပြောပါတယ်ရှင်
ပြည်ရင်းပြည်ပါတကြားစည်းကွက်အလားအလားကြံဆိုင်လယ်သမားတွေရဲ့မျှော်လင့်ချက်တွေနဲ့ပတ်သက်လို့မတ်တန်ကြီးထိုင်စူးစီးတင်ပြပေးခဲ့တဲ့စီးပွားရေးကဏ္ဍပါရှင်အပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်တက်တက်ရောင်သတင်းလွှာအစီအစဉ်မတိုင်ခင်မှာတော့အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းမှမှာတော့အမေရိကန်ပြည်ထောင်စုမှာအခမဲ့ကျန်းမာရေးအကူအညီရနိုင်ရေးဘယ်လိုလှုပ်ဆောင်တင်ပါတယ်လဲဆိုတဲ့အကြောင်းကိုတင်ဆက်ပေးထားပါတယ်အမေရိကန်ပြည်ထောင်စုမှာကျန်းမာရေးအာမခံဝယ်ဖို့အခက်အခဲဖြစ်နေတဲ့သူတွေနောက်ပြီးတော့ကျန်းမာရေးထောက်ပံ့မှုရဖို့စာရွက်စာတမ်းမပြည့်စုံသေးတဲ့သူတွေအတွက်ကျန်းမာရေးစောင့်ရှောက်မှုရအောင်ဘယ်လိုလုပ်သင့်တယ်လဲဆိုတာကို AACF ရဲ့ NGO အဖွဲ့ကကူညီပေးနေတဲ့အချိန်မှာအကူအညီရအောင်ဘယ်လိုလုပ်ပေးရမလဲဆိုတာ AACF ရဲ့ကိုမင်းရှိန်ကိုမဆုမြတ်မွန်ကမေးမြန်းပြီးတော့တင်ပြပေးထားပါဗျာ
အမေရိကန်ပြည်ထောင်စုမှာဒီကျန်းမာရေးဝန်ဆောင်မှုရနိုင်ဖို့အတွက်ကျန်းမာရေးအာမခံဒါမှမဟုတ်ရင်ကျန်းမာရေးအထောက်အပံ့ရှိဖို့လိုအပ်ပါတယ်အဲ့ဒါရေမရှိဘူးဆိုရင်ဒီကျန်းမာရေးဝန်ဆောင်မှုနဲ့စေဝါစေအတွက်ကုန်ကျစရိတ်တွေအများကြီးပေးရပါတယ်ကျန်းမာရေးအာမခံမဝင်ထိုင်တဲ့သူတွေကျန်းမာရေးအထောက်အပံ့ရနိုင်ဖို့အတွက် Asian American Center of Fredericks ဆိုတဲ့အဖွဲ့ကကူညီပေးနေပါတယ်ဒီလူနည်းစုတွေနိုင်ငံပြောင်းအခြေချလာသူတွေလူမှုအသိုင်းအဝိုင်းထဲမှာတသားတည်းဖြစ်အောင်လို့ကူညီပေးနေတဲ့အဲ့ဒီဒီ AACS ရဲ့ NGO အဖွဲ့က Kaiser Permanente ဆိုတဲ့ကျန်းမာရေးလုပ်ငန်းကြီးနဲ့ဒီချိတ်ဆက်ပြီးတော့မှကျန်းမာရေးဝန်ဆောင်မှုအကူအညီတွေကိုပေးနေတာပါသူတို့ပေးနေတဲ့အကူအညီတွေကိုဘယ်လိုရအောင်လုပ်နိုင်မလဲဆိုတာကိုဒီ AACS အဖွဲ့မှာဒီကျန်းမာရေးဆိုင်ရာကူညီဆောင်ရွက်ပေးနေတဲ့ကိုမင်းရှိန်ကိုမေးကြည့်ထားပါတယ်
ကျွန်တော်ကတော့ community health worker တယောက်ဖြစ်တယ် community engagement specialist တယောက်ဖြစ်တယ်ပေါ့အဓိကကတော့ကျွန်တော်ကပမာအတိုင်းအဝိုင်းမှာရှိတဲ့ community members တွေကိုကူညီပေးတယ်အထူးသဖြင့်ကျန်းမာရေးနဲ့ပတ်သက်ပြီးတော့ refer လုပ်ပေးရပေါ့ Frederick County မှာရှိတဲ့လူပမာ community members တွေကိုအထူးသဖြင့်ကူညီပေးရပေါ့နောက်ပြီးလို့ရှိရင်တခြား county ကဟိုက community members တွေလည်းကူညီပေးပါတယ်အထူးသဖြင့်ကတော့ကျမရနေပတ်သက်ပြီးတော့ health insurance ပေါ့အဲ့လိုစာကိုလည်းလျှောက်ပေးတယ် health insurance ကကျွန်တော်တို့ Kaiser နဲ့ partner လုပ်ထားတဲ့ program သူရှိရပေါ့
အဓိကတော့ဒီကျမရဆိုင်ရာအကူအညီပေးနေတာပေါ့လေဆိုတော့အဲ့လိုကူညီတဲ့နေရာမှာဟိုအမနားလဲတာတော့အဓိကတော့ဒီဆာရွက်ဆာရန်ဟိုအထောက်အထားမရှိသေးတဲ့တွေနောက်ဒီငွေချေးရပေါ့နော်အမခံကျမရအမခံဝယ်ဖို့မတက်ထိုင်သေးတဲ့တွေကိုကူညီရဖြစ်တဲ့အခါကျတော့ဒီ commission တို့ဖွဲ့စည်းရနေပြီးတော့တစ်ဆင့်အကူအညီရဖို့အတွက်ပေါ့နော်ဘလို့လူမျိုးနောက်ဘလို့တတ်မှတ်ချက်တွေရှိတယ်ဆိုတာလည်းအသေးစိတ်ရှင်းပြပေးပါလားရှင
်ကျွန်တော်တို့ရုံးကတော့အဲ့လိုမျိုးတန်တတ်တော့မရှိဘူးပြအဓိကတော့ငွေနဲတဲ့လူပြီးတော့ငွေကိုပေါ့ cash နဲ့လုပ်တဲ့လူပေါ့အဲ့လိုမျိုးအထူးဖြင့် undocumented ဖြစ်တဲ့လူတွေဆိုစာရွက်စာတမ်းမရှိတဲ့လူတွေကအလုပ်လုပ်ကြရဲအလုပ်လုပ်တယ်ဆိုရင်တို့က cash နဲ့ရတယ်ဒီအထူးဖြင့်ဒီ fresh county မှာဆိုရင်ကျွန်တော်တို့ရဲ့ community ထဲမှာဆိုရင် spanish speaking က community ရဲ့ဆရာဆိုရင်ပုံများတယ်ပေါ့ဒီနေ့ဆိုရင်ကျွန်တော်တို့insurance ကိုအယောက်600လောက်ပေးရပြဒါမဲ့90ရာခိုင်နှုန်းလောက်ကကြတော့ expense community ကိုဦးစားပေးပါလို့ဆိုသူတို့က waiting list မှာပုံများလို့သူတို့ကဦးစားပေးတခြား 50% ကိုကြတော့တခြား community members တွေကိုညဝေပြီးပေးရပေါ့အဲဒါကြောင့်မလို့ကျွန်တော်အတားအဝန်မှာကြတော့ကျွန်တော် Paris community ကိုကူညီပေးတယ် insurance ရောက်ပေးရလူမျိုးစားရစားနေမရှိတဲ့လူတွေအတွက်ရောက်ပေးရပေါ့
ဆောစောကကိုမေးစိတ်ပြောတဲ့အထဲမှာဒီပေးတဲ့လူတွေထဲမှာ90ရာခိုင်နှုန်းကတော့ဒီ Spanish စကားပြောတဲ့သူတွေပေါ့နော် Latino တွေဖြစ်တဲ့ဆိုတော့ကျန်တဲ့90ရာခိုင်နှုန်းမှာရောမြန်မာလူမျိုးတွေအတွက်ကိုဘယ်လောက်ထိသူတို့ကပေးမယ်ဆိုတာမျိုးသတ်မှတ်ချက်ကရှိလားရှင
်ဟုတ်ကဲ့အခုလောလောဆယ်တော့သူတို့က10ဦး10ယောက်ပေးရပေါ့ဗမာလူမျိုး10ယောက်ပေးရတခြားလူမျိုးလည်း10ယောက်ပေးအဲ့လိုမျိုး Indonesian တို့ Thai
မြန်မာလူမျိုး10ယောက်ပေးဆိုတော့ဒီအစီအစဉ်အကြောင်းကိုမသိလို့ရှောက်တဲ့သူနေတာလားဒါမှမဟုတ်လို့ရှိရင်ခုနပြောသလိုပဲဒီလူမျိုးတတ်မှတ်ချက်တွေကြောင့်မဟုတ်လို့နေတာမျိုးပါလား
အစီအစဉ်မသိလို့နည်းနည်းပဲရလို့ပြောမှာပေါ့ဘာလို့လဲဆိုတော့ကျွန်တော်အခုတိုင်းကောင်ဒါမှအခက်အခဲဖြစ်နေရပေါ့ဒီလူမျိုး like your community members ကို like ပြောနေအခက်အခဲရှိပေါ့ဆိုတော့ကျွန်တော်ရဲ့ community ဗမာတိုင်းဝိုင်းမှာကြတော့ဒီလူမျိုး speak up လုပ်ဖို့အခက်အခဲရှိတယ်ဘာလို့ဆိုတော့တို့ကကြောက်ကြရပေါ့ကိုယ်ရဲ့စားရစားတမ်းမရှိရဲ့အခြေအနေရှိတော့တို့လည်းမပြောရရရှိတယ်ပေါ့ဒါပေမဲ့ကိုယ်လူမျိုးချင်းချင်းတော့ပြောလို့ရှိရင်တော့တို့ကပြောပြရတယ်ပေါ့
ဆိုတော့အဲ comment တော့ခုပြောသလိုဆိုရင်တော့ဒီအဖွဲ့အစည်းကရအောင်ကူညီပေးနေတဲ့ဒီကျန်းမာရေးထောက်ပံ့ကူညီက American ပြည်ထောင်စုတစ်ခုလုံးမှပေးတာလားဒါမှမဟုတ်ရင်လည်းဒီ DMV area လို့သတ်မှတ်ထားတဲ့ Washington DC Maryland Virginia အဲ့ဒီပြည်နယ်တွေမှာနေတဲ့သူတွေအတွက်ကိုပဲပေးတာမျိုးပါပါရှင
်ဟုတ်ကဲ့ကျွန်တော်တို့ရဲ့ဆိုင်မှာကြတော့ပေးတာက DMV area အတူတူဖြင့် DMV area ကိုပဲပေးတာပေါ့ Mid Atlantic လို့ခေါ်တယ်ဗျဒီ Community Health Access Program ဆိုပြီးတော့ခေါ်တယ် DMV area မှာသူကတကယ်လို့ Virginia မှာဖြစ်တဲ့နေထိုင်နေဆိုရင် Virginia ရဲ့ form ဖြည့်ပေးရပေါ့တကယ်လို့ Maryland မှာနေတဲ့ DC မှာနေဆိုရင်တော့ Maryland ရဲ့ form ဖြည့်ပေးရ
အခုဆိုရင်ဒီ American မှာပေါ့နော်ဒီအနာသိပ်ပြီးနောက်ပိုင်းမြန်မာနိုင်ငံကပြေးလာတဲ့လူတွေရှိတယ်နောက်တစ်ခါဒီဒုက္ခတဲ့အဖြစ်နဲ့ရှောက်ထားတဲ့သူတွေလည်းအများကြီးရှိပါတယ်ဆိုတော့သူတို့တွေထဲမှာဒီကျမ်းမာရေးအမခံဟိုဝယ်ဖို့လောလောဆယ်အခက်အခဲရှိနေတဲ့သူတွေလည်းရှိနေတယ်ဆိုတော့ဒီ commission တို့အခုဒီ AACF ကနေပြီးတော့ season ပြီးတော့ထောက်ပံ့ရအောင်လုပ်ပေးနေတဲ့ကျမ်းမာရေးထောက်ပံ့မှုတွေကိုသူတို့ရအောင်ရောဘယ်လိုမျိုးလုပ်ရမလဲဘယ်လိုရှောက်ရမလဲဆိုတာကိုရှင်းပြပေးပါရှင
့်ဘယ်လိုရှောက်မလဲဆိုတော့ကျွန်တော်တို့ရဲ့ရုံးဟိုလာပြီးတော့ပေါ့လာပြီးဆက်တွေ့လို့ရပါတယ် AACF ကိုဆက်တွေ့လို့ရတယ်ကျွန်တော်ကိုလည်းဆက်တွေ့လို့ရတယ်နောက်ပြီးလို့ရှိရင်ကျွန်တော်ကနေပြီးတော့အဲ bus step တွေလိုရဲဆိုတာကိုလည်းရှင်းပြပေးလို့ရအထူးဖြင့်ဒီ undocumented လူတွေအတွက်ကြတော့ကျွန်တော်အနေနဲ့ကတော့ပေါ့သူတို့တကယ်လို့ income ရှိတယ်ဟိုပေါ့ under the table cash နဲ့လုပ်တယ်ဆိုလို့ရှိရင်သူရဲ့ဝင်ငွေတွေကိုဘလောက်ဘလောက်ရလဲတနေ့မှာဘလောက်ရလဲဆိုတာလေးတော့ letter နဲ့တစ်ခုရေးပေးလို့ရတယ်ပေါ့အဲ့လာတော့ဒီဘဒုဘယ် government ဆီမှာလည်းမရဘူးအဓိကတော့ proof အနေနဲ့ပေါ့ဒီခိုင်စော်ကိုပြပေးရမှာပေါ့ကိုမှဝင်နေတဲ့အနေငယ်ရှိတယ်ဘာလို့လဲဆိုတော့သူတို့ကသိချင်တာပေါ့ဒီနိုင်ငံမှာလာပြီးတော့ဘလို့နေလဲဘလို့ပါလို့လဲပေါ့သူတို့သိချင်ဘလို့နေထိုင်လဲပတ်စံဘလို့တုံးလဲဆိုပြီးသူတို့သိချင်တာပေါ့အဲ့ဒါအကြောင်းမလို့သူတို့ letter လေးရေးခိုင်းတကယ်လို့ income မရှိဘူးအသက်ကြီးပိုင်းဆိုလို့ရှိရင်လဲသူတို့ကပြောတယ်ပေါ့ဘသူက sponsor ပေးလဲ sponsor ပေးရဲ့လူရဲ့အိမ်မှာအဲ့လူရဲ့သူက letter recommendation letter တခုလိုတယ်ပေါ့အဲ့လိုစာလေးတခုရေးပေးပြီးတော့တင်လို့ရတယ်ကျွန်တော်ကတော့ဘာမှမလုပ်ရအဓိကတော့အဲ့ letter နဲ့ကိုယ့်ရဲ့ ID တခုပေါ့ ID ဆိုတော့ passport လေးရတယ်အဓိကနာမည်နဲ့မွေးတက်ခဲ့ပါဖို့ပဲအဓိက charitablehealth.kaiserpermanent.org ဆိုပြီးတော့ရိုက်ထည့်လို့ရပါအဲ့ website မှာအမှသူတို့ကပြထားပေါ့ apply now ဆိုပြီးတော့နေလို့ရတယ်ဟိုပေါ့ open enrollment ရှိတယ် November 1st ကနေပြီးတော့ January 15th တော့လက်ခံပေါ့ဒီဒါပေမဲ့ဒီ state မှာရှိတဲ့သူတို့ရဲ့ system ကပေါ့ health system က November နေ့ပြီး December ထိပဲသူတို့ကရှောက်ပေးရပေါ့တကယ်လို့ health insurance လို့ရှင်ရဲ့ဒီ November အစမှာမင်းရဲ့ရှောက်ဖို့အရေးကြီးတယ်ပေါ့ဒါမှမဟုတ်ရင် December နောက်ကုန်လို့ရှင်သူကကြတော့အဲ့လိုမျိုး special enrollment လို့ခေါ်ရပြအဲ့ဥစားကြတော့ special enrollment အနေနဲ့လူကြီးပိုင်းတို့အဲ့လိုဟိုပေါ့ surgeryမဖြစ်မနေလိုအပ်နေတဲ့လူတွေအတွက်အဲ့လိုရှောက်ပေးလို့ရတယ်ပေါ့ဒါပေမဲ့ဒီလိုတာမန်လူတွေအတွက်ကြတော့ November ကနေပြီး December လကုန်ထိတော့ရှောက်လို့ရပါတယ
်ကျန်းမာရေးအထောက်ပံ့ရဖို့ကူညီပေးနေတဲ့ဒီ Asian American Center of Frederick ကကိုမေးရှင်ဖြစ်ပါတယ်ရှင်သူတို့လိုမျိုးဒီကျန်းမာရေးအကူအညီရအောင်လုပ်ပေးနေတဲ့ NGO အဖွဲ့အစည်းလိုမျိုးပဲဒီတခြားဒီအကူအညီပေးနေတဲ့အဖွဲ့အစည်းတွေအစီအစဉ်တွေလည်း America မှာအများကြီးရှိပါတယ်လို့သူကအကြံပေးပါတယ်ရှင်ကျွန်မဆူမြတ်မောင်ပါ
အမေရိကန်ပြည်ထောင်စုမှာအခမဲ့ကျန်းမာရေးအကူအညီရနိုင်ရေးဘယ်လိုလှုပ်ဆောင်သင့်ပါတယ်လဲဆိုတဲ့အကြောင်းကိုတင်ဆက်ပေးခဲ့တဲ့မဆုမြတ်မွန်ရဲ့လူမှုရှုခင်းအစီအစဉ်ထုတ်လွှင့်ချက်ကိုခြုံစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မရေးသနာကျော်အစီအစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမှမှာတော့ကဘာကျော် Korea K-pop BTS အဖွဲ့မှတ်တမ်းရုပ်သံဇာတ်လမ်းတွေ Disney Plus ရုပ်သံလိုင်းမှာပြသဖို့ရှိနေပါတယ်။အဖွဲ့မအောင်မြင်ကလေးကအခုထိအခြေအနေတွေအတွေ့အကြုံတွေကိုရိုက်ကူးပြသထားတာဖြစ်ပါတယ်။ဒီလိုထင်ပေါ်ကျော်ကြားသူတွေရဲ့သတင်းတွေကိုစူးစိပြီးတော့တက်တန်ရောင်သတင်းလွှာအစီအစဉ်မှာမယေးသနာကျော်တင်ဆက်ထားတာရှုစားနာဆင်ပါရှင
်။ကမာကျော်ကိုရီးယား K-pop BTS ကသူတို့အဖွဲ့အကြောင်းရိုက်ကူးတဲ့မှတ်တမ်းဇာတ်လမ်းတွေအမည်ဗီဒီယိုကိုထုတ်လိုက်ပါပြီ။ BTS Monuments Beyond the Stars ရဲ့မှတ်တမ်းရုပ်ရှင်မျိုးကိုအွန်လိုင်းမှာရှာကြည့်နိုင်ပါတယ်။အပိုင်းရှစ်ပိုင်းပြသမှာဖြစ်ပြီးတော့ Disney Plus ရုပ်သံလိုင်းမှာပြမှာပါ BTS အဖွဲ့ရဲ့ဆယ်နှစ်တာအနုပညာခေတ္တချောင်းအတွေ့အကြုံတွေကိုတင်ချာရိုက်ပြထားတာဖြစ်ပါတယ်သူတို့လက်ရှိရထားတဲ့အောင်မြင်မှုမျိုးမရခင်ဘလို့အခက်အခဲအတားအဆီးတွေနဲ့ရင်ဆိုင်ခဲ့ရလဲဆိုတာလည်းတွေ့ရမှာပါ BTS အဖွဲ့ဝင်9ယောက်ဖြစ်တဲ့ Jin, Suga, J-Hope, RM, Jimin, V နဲ့ Jungkook တို့တဦးချင်းစီနဲ့လည်းမေးမြန်းခန့်တွေပါပါတယ်BTS အဖွဲ့ဟာကိုရီးယားသမိုင်းမှာအယောင်ရဆုံးတေးဂီတာအဖွဲ့ဖြစ်ပြီးတော့တေးတပြားတန်း30ကျော်ရောင်းချရခဲ့ပြီပါဗျ။ American အကောင်းဆုံးတေးမှတ်တမ်း Billboard ဆီမှာလည်းအကောင်းဆုံးတေးပုတ်တရာဆီမှာ number 1ပထမအဦးဆုံးချိန်တဲ့တခုလေးသောကိုရီးယားအဖွဲ့ဖြစ်ပါတယ်။ Dynamite Badger ဆိုတဲ့တချင်တွေနောက်တော့ဗြိတိရှ်နာမည်ကျော် Coldplay ဖွင့်တဲ့တီဆိုထားတဲ့ My Universe တချင်တွေကအင်္ဂလိပ်ဒေသချင်းစီးရင်မှာပါထိဆုံးရောက်တဲ့တချင်တွေပါပြီးတော့ BTS ဖွင့်ဟာ Grammy ဂီတာဆုတွေတစ်ချိုဆုနေရ5ခုရထားခင်ရတဲ့ပထမအဦးဆုံးတစ်ခုတည်းသောကိုရီးယားအဖွဲ့ဖြစ်ပါရင်နိုင်ငံတကာဂီတကြီးကြပ်ရေးဖွဲ့ IFPI ကသူတို့ကိုကမ္ဘာအတန်းသွင်းအမှုပညာရှင်ဖွဲ့နှစ်ခါတော့ပေးထားတာပါ။တောင်ကိုရီးယားရဲ့စစ်မှုထမ်းဥတွေအရအခုဆိုရင်အပြစ်မှကျန်နေသေးတဲ့ RN Chimin V နဲ့ Chunkot တို့စစ်မှုထမ်းလုပ်ငန်းစဉ်စတင်ပြီလို့သူတို့ကိုကိုစားပြုတဲ့ Hype ကပြောပါရင် BTS Monuments Beyond the Star မှတ်တမ်းရုပ်တံဇာတ်လမ်းတွေကို Disney Plus ရုပ်တံလိုင်းမှာဒီဇင်ဘာလ20ရက်နေ့မှာစတင်ပြသမှာဖြစ်ပြီးတော့ဖို့ဒူးနေတိုင်းမှာဇလန်တွေအစ်စ်နှစ်ခုစီပြသသွားမှာဖြစ်ပါတယ်ရှင်။ထိုင်းဝမ်မှာကျင်းပသွားတဲ့အကြိမ်60မြောက်ရွှေမြင်းစုကြည်မြင့်ပွဲမှာတော့အသက်17နှစ်အရွယ်မင်းသမီးငယ်လေးကအကောင်းဆုံးအမျိုးသမီးတရုတ်ဆောင်ဆုရရှိသွားပါတယ်။ဩစတြေးလျနိုင်ငံမှာမွေးဖွားပြီးတော့ထိုင်းဝမ်မှာကြီးတဲ့ Audrey Lin က Golden Horse Award ရွှေမြင်းစုကြည်မြင့်ပွဲကျင်းပတဲ့တက်တန်းတစ်ချောင်းခေါင်းဆောင်တရုတ်ဆောင်ဆုရရှိသူတွေမှာအသက်အငယ်ဆုံးဖြစ်ပါတယ်။အကောင်းဆုံးအမျိုးသားတရုတ်ဆောင်စုကိုတော့မင်းသားဝူရန်ကန်ကရရှိပါတယ်။စုလက်ခံရယူတဲ့မင်းသားဝူက
近几年作为是40岁左右的男演员当中
ကျွန်တော်ဆရာဒရိုက်တာလီချင်ရန်ကိုကျေးဇူးတင်ချင်ပါတယ်။သူကကျွန်တော်ကိုတစ်ခါပြောဖို့ပါတယ်။ကိုယ့်ရဲ့ဇက်ရုပ်ကိုပြည်ပြည်ပြင်တရုတ်ဆောင်နိုင်တဲ့သူအများကြီးရှိပါတယ်။အဲ့ဒီကောင်မှသူများကိုကူညီပေးနိုင်တဲ့သူရှားပါတယ်လို့သူကိုဆုံးမခဲ့ကြောင်းပြောတော့ပါတယ်။ကျွန်တော်ကကျွန်တော်ကိုတင်ပြပေးခဲ့တဲ့တငယ်ချင်းမင်းသမီးစင်ကြီးလိုမျိုးဖြစ်ချင်ပါတယ်။သူပေးခဲ့တဲ့အတွေ့အကြုံမျိုးနဲ့သူများတွေကိုဝေမျှပေးချင်ပါတယ်လို့လည်းပြောပါရယ်။အသက်17နှစ်ပဲရှိသေးတဲ့မင်းသမီးလေးလင်းကတော့ trouble ကပြဿနာတွေနဲ့ကာမလေးဆိုတဲ့ရုပ်ရှင်ကနဲ့ဆူရရှိသွားတာပါ။သူကကနာမငယ်အာယုံစူးဆိုင်နိုင်စွမ်းချို့တဲ့ ADHD ရောဂါရှိတဲ့ကလေးမလေးတူဖြစ်နေကြေုပ်ဆောင်တာဖြစ်ပါတယ်။သူကဒီဇက်ရုပ်တွေတေချာလေးလာပြင်ဆင်ခဲ့တာပါ။အာယုံစူးစိုက်နိုင်စွမ်းချို့တဲ့ ADHD ကလေးတွေနဲ့ပတ်သက်တဲ့စာအုပ်တွေဖတ်ခဲ့ပါတယ်။ရုပ်ရှင်တွေကြည့်ပါတယ်။တကယ် ADHD ဖြစ်နေတဲ့ကလေးတွေနဲ့လည်းတွေ့ကြည့်ပါတယ်။အိမ်မှာနေရင်လည်းဒီတိုင်းလုံးစရာတွေလုံနေရင်လည်းရှောင်းရှောင်းဆိုရင်ဒီနေရာမှာဘာလုံးနေမလဲ၊သူဘလို့လုံမလဲဆိုတာကိုစဉ်းစားကြည့်ပါတယ်လို့မင်းသမီးလေးလင်းကပြောပြသွားပါတယ်။အကောင်းဆုံးဇာတ်ကားစုကိုတော့ Director ဝမ်းချီရိုက်ကူးတဲ့ Stone Wallin ကျောက်သားတိုင်းထဲမှာရှိတဲ့ကားကအဆူရရှိပြီးတော့အကောင်းဆုံးဒါရိုက်တာဆုကိုတော့ရှောင်းရန်ချွန်ကရရှိသွားပါတယ်ရှင
်။ကဘာတလောအမှုပညာလောကကသတင်းတစ်ပတ်တွင်မှထူးထူးခြားခြားသတင်းတူတူထွားထွားလေးတွေကိုစူးစီးတင်ဆက်ပေးခဲ့တဲ့မယေးသနာကျော်ရဲ့တတ်တန်ရောင်သတင်းလောအစီအစဉ်မှာရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်အင်္ဂါမနက်ခင်းမှာလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်။ကျမတို့ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့သောရရှင်နေနေနဲ့ VOE မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဆိုရင်ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုပို့နိုင်တယ်လို့ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေတဆင် message ကနေလည်းဆက်သွယ်နိုင်ပါတယ်ရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးတလဲပြောပြပေးပါမယ်ရှင
်။ဟာမတ်စ်သွေးကြွတွေကိုအစ္စရေးတပ်ဖွဲ့တွေကကုန်းချောင်းဒေချောင်းတိုက်ခိုက်နေချိန်မှာပဲဂါဇာဒေသကဒုတိယအကြီးဆုံးမြို့ဖြစ်တဲ့ခမ်ယူနစ်မြို့ကဒေသခံတွေကိုဘေးလွတ်ရာကိုပြောင်းရွှေ့ကြဖို့ဒီနေ့ပဲတိုက်တွန်းလိုက်ပါတယ်။ခမ်ယူနစ်မြို့ရဲ့အရှေ့မြောက်ဘက်ခြမ်းမှာရှိတဲ့ရဲကွက်တွေမှာနေထိုင်ကြသူတွေကိုဘေးကင်းစေဖို့အတွက်မြို့ရဲ့တောင်ဘက်ဝေးလံတဲ့နေရာတွေမှာခိုလုံကြဖို့ညွှန်ကြားထားတာပါ။ဒါပေမဲ့အစ္စရေးဘက်ကအရက်သားတွေဘေးလွတ်ရာရှောင်တိမ်မှုဒီကြေညာချက်တွေဟာလျှက်စစ်မီနဲ့အင်တာနက်ဆက်သွယ်မှုအခက်အခဲတွေရှိနေတဲ့ဒေသခံတွေအတွက်တော့သတင်းရယူဖို့ခက်ခဲနေတယ်လို့ကုလသမဂ္ဂကတာဝန်ရှိသူတွေကထောက်ပြကြပါတယ်။American Congress လွှတ်တော်ကအဆုံးဖြတ်မပေးနိုင်ခဲ့ရင်ဒီနှစ်ကုန်မှာ Ukraine ကိုပေးအပ်နေတဲ့အထောက်ပံ့တွေကုန်တော့မယ်လို့သမ္မတအင်ဂျူရောကဒီနေ့ပဲသတိပေးလိုက်ပါတယ်။ဒါကနောက်နှစ်ပြသနာမဟုတ်ပါဘူးလို့အင်ဂျူရောရဲ့ဘန်ဒါရေးဆိုင်ရာ Director Shalanda Yen ကအောက်လွှတ်တော်နဲ့အထက်လွှတ်တော်ခေါင်းဆောင်တွေစီကို Ukraine ရေးအတွက်စာတစောင်ရေးသားပေးပို့ခဲ့တာပါ။ Russia ကျူးကျော်မှုကိုတွန်းလှန်နေတဲ့ Democracy နိုင်ငံဖြစ်တဲ့ Ukraine ကိုကူညီရမယ့်အချိန်ဖြစ်တယ်လို့လွှတ်တော်ကဆောင်ရွက်ရမယ့်အချိန်လို့လည်းပြောပါတယ်။ Ukraine အတွက်ရထားတဲ့ဒေါ်လာ117ဘီလီယံနီးပါးတုံးဆွဲခဲ့ပြီးအများစုကိုစီးမှာအသုံးပြုတာဖြစ်တယ်လို့အကူအညီတွေလည်းပါဝင်တယ်လို့ပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံခဲ့ရပြီးထောင်ဒဏ်33နှစ်ချမှတ်ခံထားခဲ့ရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေတွေကအဂတိလိုက်စားမှုအတွက်ဆွဲချက်နဲ့ထောင်ချထားတဲ့အမှုတွေအတွက်အထူးအယူခံကိုဒီကနေ့နေပြည်တော်မှာကြားနာပါတယ်ရှင်
သတင်းချင်းညုတ်ကိုမက်ခင်လေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Knollier Stinor နဲ့ Joel Gill တို့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လူတဲ့ဆန္ဒတွေပြည့်ကြပါသေးရှင်
This program has come to you from the Voice of America.